Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာသောရရှင်နေပြောရှင်နေကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40-48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိနေအတူကြီးညာပေးမှာပါ။သမ္မတ Trump အပေါ်မှာတရားဆက်ဆိုရေးစုံစမ်းမှုကိုအင်ဘျူရိုငွေစင်းဌာနအကြီးအကဲအရာရှိကြီးတို့ကလွှတ်တော်မှာတွားရောက်ထွက်ဆိုဖို့ရှိပါတယ်။ဗိုလ်လေးပြည်နိုင်ငံဆန္ဒပြပွဲတွေမှာအ ਨੇ ဆုံးလူ10ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရာရနေပါပြီ။ဟောင်ကောင်ဆန္ဒပြပွဲကတော့9လကျော်ကြာမှတနင်္လာနေ့မှာအကြမ်းဖက်မှုတွေကပိုပြီးဆိုးလာခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်။ဟုတ်ကဲ့ပါခင်ဗျာ။လာရှိုးမျိုးမှာလက်နဲ့ကြီးကြီးကြားရောက်ပောက်ကွဲလို့နေအိမ်တွေပျက်စီးပြီးဒေသခံတွေစိုးရိမ်နေကြပါတယ်။တက်မရောပြောခွင့်ရသူရှင်းပြတာကတော့
ကျွန်တော်လာရှိရဲ့နောက်ဖက်3000ကျော်နေတရားကွန်မြူနတီက short time တောင်းနေကျွန်တော်ဖြစ်ပါတယ
်တရင်နေပြီးနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဆရာစရန်အတုနဲ့ထိုင်းနိုင်ငံရဲ့လူမောင်ကိုကူးခံရတဲ့မြန်မာနိုင်ငံသားတွေအဖမ်းဆီးခံရတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အဲ့ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်တို့အတန်းအစီအစဉ်စနေညဓာတ်ရိုက်လေလံအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
။သမ္မတအင်ဘျူရဲ့ငွေစင်းဌာနအကြီးအကဲအရာရှိကြီးတူဖြစ်တဲ့မတ်ဆန်ဒီဟာသမ္မတဒေါ်နယ်ထရမ့်အပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကြမ်းတာပွဲမှာမထွက်ဆိုခင်စနေနေ့ကလွှတ်တော်စုံစမ်းမှုတွေရဲ့တကပိတ်မေးမြန်းမှုကိုဖြေကြားဖို့လွှတ်တော်ကိုတွားရောက်ခဲ့ပါတယ်။မတ်ဆန်ဒီဟာစီမံခန့်ခွဲရေးနဲ့ငွေစင်းဌာနမှာကာလတရှိတာဝန်ထမ်းဆောင်နေသူတူဖြစ်ပြီးလွှတ်တော်မှာလာရောက်ထွက်ဆိုဖို့ပထမဆုံးတွားရောက်တဲ့သမ္မတအင်ဘျူအရာရှိလည်းဖြစ်ပါတယ်။သူ့အရင်ကသမ္မတထရမ့်ခန့်အပ်ထားသူအရာရှိ၃ဦးကတော့လွှတ်တော်မှာတွားရောက်ထွက်ဆိုဖို့အတွက်ဆင့်ခေါ်မှုကိုညှင်းဆိုခဲ့တာပါ။မတ်ဆန်ဒီကတော့အခုလိုလာရောက်ထွက်ဆိုဖို့လွှတ်တော်ကဆင့်ခေါ်မှုရှိမရှိမသိရသေးပါဘူး။ပြီးခဲ့တဲ့ຫນွေတုန်းကယူကရိန်းကိုအမေရိကန်ဘက်ကပေးအပ်ရမယ်စီးရဲအကူအညီအမေရိကန်ဒေါ်လာတန်း400လောက်ကိုသမ္မတဒေါ်နယ်ထရမ့်ကဆိုင်းငံ့ထားပြီးသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့သားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်မှာယူကရိန်းကစုံစမ်းစစ်ဆေးပေးဖို့အတွက်အပေးယူလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုမှာဆန်ဒီဟာတန်ဖိုးရှိတဲ့အချက်လက်တွေကိုပေးနိုင်သူလည်းဖြစ်ပါတယ်ယူကရိန်းကိုပေးရမယ်အကူအညီကိုမပေးဖို့အတွက်ဆိုင်းငံ့ခဲ့တဲ့ဆရစတန်အ ਨੇ ဆုံးတစ်ခုမှာမတ်ဆန်ဒီရဲ့လက်မှတ်ပါနေတာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ဟာစနေနေ့နေ့လယ်ပိုင်းကစစ်ဆေးရုံတစ်ခုမှာဘယ်သူမှထင်မထားပဲဆေးသွာစစ်ပါတယ်။သမ္မတအင်ဘျူရိုကတော့ဒါဟာနှစ်ဆင့်ကျန်းမာရေးစစ်ဆေးတာကိုစော်ပြီးသွားလုပ်တာလို့ဆိုပါတယ်။2020ပြည့်နှစ်ဟာတိတ်ကိုအလုံများမဲ့နှစ်ဖြစ်မယ်လို့ခန့်မှန်းထားတာနဲ့အမျှဒီသတင်းပတ်ကဝါရှင်တန် DC မှာအားလတ်နေတာကိုအုံချပြီးဝေါ်လ်တာရစ်ဆေးရုံမှာနှစ်ဆင့်ပုံမှန်ကျန်းမာရေးစစ်ဆေးမှုစလုပ်တာဖြစ်ပါတယ်လို့အင်ဘီရိုပြောခွင့်ရစတက်ဖနီခရစ်စတီယန်မြေထုတ်ပြန်ချက်တခုမှာပြောထားပါတယ်။သမ္မတထရမ့်ဟာမေရီလန်းပြည်နယ်ဘက်သစ်စတာမြို့ကဆေးရုံမှာ2:15မိနစ်လောက်ကြာပါတယ်။အင်ဂျင်ကော်လာထောင်ပြီးနက်တိုင်းလေစည်းမပါတဲ့သမ္မတဆေးရုံကနေထွက်လာတာကိုဓာတ်ပုံသမားတယောက်ကတွေ့ခဲ့ပါတယ်။သမ္မတဟာခက်မြမြန်စစ်ဆေးမှုတခုနဲ့ဓာတ်ခွဲခန့်စစ်ဆေးချက်တွေလုပ်ခဲ့ပြီးဘာပြဿနာမှမရှိဘဲကျန်းမာတန်ဆွမ်းဆဲရှိတယ်လို့သမ္မတထွက်သွားပြီးသိမိကြခင်ပြောခွင့်ရခရစ်စတီယန်ကပြောပါတယ်။ဘယ်လိုစံသက်စစ်ဆေးတာတွေသမ္မတလုပ်တယ်ဆိုတဲ့နောက်ထပ်အသေးစိတ်တွေကိုတော့ပြောခွင့်ရကမပြောပါဘူး။ဝေါ်လ်တာရစ်စစ်ဆေးရုံမှာရှိနေချိန်တွင်သမ္မတဟာဆေးရုံဝန်ထမ်းတွေကိုတွေ့ဆုံပြီးဒဏ်ရာရစစ်သည်တွေကိုအကောင်းဆုံးပြုစုကူတာပေးတဲ့အတွက်ကျေးဇူးတင်စကားပြောသလိုကျေးဇူးတော်နေ့အတွက်ကြိုပြီးဆုတောင်းပေးတယ်လို့ပြောခွင့်ရကပြောပါတယ်။ဆေးရုံကနေပြန်မထွက်ခင်မှာအာဖဂန်နစ္စတန်မှာဒဏ်ရာရလာတဲ့အထူးတပ်ဖွဲ့ဝင်တဦးရဲ့မိသားစုနဲ့လည်းသမ္မတတွေ့ဆုံခဲ့တယ်လို့ပြောခွင့်ရခရစ်ရှမ်ကပြောပါတယ်။ဖေဖော်ဝါရီလဆော်ဘန်ကျမ်းမာရေးစစ်ဆေးပြီးတဲ့နောက်အသက်83နှစ်အရွယ်သမ္မတထရမ့်မှာကျမ်းမာရေးလုံးဝကောင်းတယ်ဆိုပြီးသူ့ရဲ့ဆရာဝန်အမေရိကန်ရေတပ်ဒုတိယဗိုလ်မှူးကြီးရှောင်းခွန်းလေးကပြောပါတယ်။အသားနဲ့အလွယ်စားစရာတွေကိုနှစ်သက်တဲ့သမ္မတထရမ့်ဟာအရက်တို့စစ်လေတို့တော့မတော့ပါဘူး။2019ခုနှစ်ဇန်နဝါရီလမှာသမ္မတဖြစ်လာပြီးကတည်းကကျန်းမာရေးနဲ့ဆိုင်တဲ့ချိုးဝင်းညက်တစ်ခုခုရှိတာမျိုးလည်းမကြားရဘူးပါဘူး
။ဘိုလီးဗီးယားနိုင်ငံမှာသမ္မတဟောင်းအီဗိုမိုရယ်လက်စ်အပေါ်မှာထောက်ခံသူတွေကိုတောက်ကြံနေညနေပိုင်းမှာလုံခြုံရေးရဲတွေကတနက်နဲ့ပစ်ခတ်ခဲ့တဲ့အတွက်အ ਨੇ ဆုံး10ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာတွေရခဲ့ပါလေ။ကိုချာချမ်ဘာဘာမျိုးနာက စကားပါမှာရှိတဲ့စစ်တပ်ဆစ်ဆေးခေကိုဆန္ဒပြသူတွေကကြော်ဖြတ်ဖို့ကြိုးစားချိန်မှာရဲကပြစ်ခတ်ခဲ့တာဖြစ်ကြောင်းဆန္ဒပြသူတွေကပြောပါတယ်။တေဆုံးဒဏ်ရာသူအများစုဟာတနက်နဲ့အပြစ်ခံရတာများတယ်လို့ဒေတာဆေးုံကအကြီးအကဲကပြောပါတယ်။ဘိုလီးဗီးယားနိုင်ငံတွင်လူမှုရေးမညီမျှမှုတွေအတွက်ဆန္ဒပြမှုတွေနောက်တစ်ကြော့ထပ်ပြီးတော့ဖြစ်လာချိန်မှာရဲနဲ့စစ်တပ်ရဲ့ဖိအားပေးမှုကြောင့်မော်ရလစ်ဆာပြီးခဲ့တဲ့တနင်္ဂနွေအောက်တိုဘာ10ရက်နေ့ကသမရတာဝန်ကနေနှုတ်ထွက်ခဲ့ရတာဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေကအဝေးပြေးလမ်းမကြီးတွေကိုပိတ်ချုပ်ထားတာပြင်ရေနံပိုက်လိုင်းတွေကိုဖျက်တောက်တာနဲ့လမ်းမရီဘော်ထွက်ပြီးတော့ဆန္ဒပြတာတွေလုပ်နေကြပါတယ်။တောက်ကြနေဆန္ဒပြပွဲကတော့မော်ရလစ်ဖြုတ်ချခံရခြင်းကစပြီးတော့နိုင်ငံပြန်တဲ့တင်းရောင်ကြိုးစားနေရတဲ့ယာယီအဆိုးအအတွက်ချိန်ချောက်မှုဖြစ်လာစေတာပါ။ကုလသမဂ္ဂကလည်းဗိုလ်လီးဗီးယားမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုဟာထိမနိုင်မဲ့ဖြစ်လာနိုင်တယ်လို့စနေနေ့မှာပဲတတိပေးလိုက်ပါတယ်
။ဗင်နီဇွဲလားသမ္မတနီကိုလပ်စ်မဒူရိုကိုဆန့်ကျင်ကန့်ကွက်တဲ့နောက်ထပ်ဆန္ဒပြပွဲတွေလှုပ်ရှားဖို့အတိုက်ခံကောင်းဆောင်ဟွမ်ဂွိုင်ဒိုကစနေနေ့မှာနှိုးဆော်လိုက်ပါတယ်။စီးပွားရေးအကြတဲဆိုင်နေပြီးအမေရိကန်ကတန်ခတ်အရေးယူထားတဲ့ကြားမှာပဲသမ္မတမဒူရိုကအာဏာဆက်ယူထားတာပါ။သမရမာဒူရိုအနိုင်ရတယ်လို့ကြေညာတဲ့2018ခုနှစ်သမရရွေးကောက်ပွဲဟာမှန်ကန်မှုမရှိတဲ့ရွေးကောက်ပွဲဖြစ်တယ်လို့ဆိုပြီးသူဟာယာယီသမရဖြစ်တယ်လို့ဇန်နဝါရီလမှာအပြိုင်ကြေညာပြီးတဲ့နောက်နိုင်ငံတကာကမစ္စတာဂွေးရိုကိုထောက်ခံထားပါတယ်။ဒါပေမဲ့လည်းသမရမာဒူရိုကိုဖြုတ်ချဖို့အချင်းချင်းကြိုးစားတာတွေမောင်းမမြင်ဖြစ်ပြီးတဲ့နောက်ဆန္ဒပြပွဲတွေကအရှိန်လျော့လာနေတာပါ။လှုပ်ရှားမှုဂန္ဓာသစ်တရက်ဖွင့်ဖို့ရည်ရွယ်ပြီးကာရာကတ်စ်မြို့တော်မှာစနေနေ့ကလှုပ်တဲ့လူလူစုဝေးပွဲတစ်ခုအတွင်းလူလူထောက်ခံမှုအကြီးအကျယ်ကျဆင်းနေတဲ့သမရမာဒူရိုကိုဖိအားပို့ပေးနိုင်ရေးတိုက်ခံတွေအနေနဲ့ဆန္ဒပြပွဲတွေမကြာခဏလုပ်တင်တယ်လို့မစ္စတာဝိုင်ရိုကပြောပါတယ်။အရင်ကဆန္ဒပြပွဲတွေကြောင့်အတိုက်ခံတွေအားကောင်းလာပြီးအာဏာရဆိုရှလစ်ပါတီဟာတတိတခြားဖြစ်သွားခဲ့ပါတယ်။ဒါပေမဲ့လည်းစီးပွားရေးအကျပ်အတဲကနေစဉ်ရက်တည်ရေးအတွက်ကြီးမားတဲ့အခက်အခဲတွေ့ကြရပြီးလူအများပြားဟာအားကုန်ပြီးတော့စိတ်ဝင်စားမှုနည်းလာတာပါ။ဒါပြင်ဗင်နီဇွဲလားနိုင်ငံအပြောင်းလဲဟာလက်နက်ကင်တပ်ဖွဲ့တွေဘဲဘဲလိုက်တယ်လဲဆိုတာပေါ့အဓိကမူတည်နေပြီးအခုချိန်ဒီကတော့သမရမာဒူရိုကိုတစ္ဆာခံနေစေဖြစ်ပါတယ်ခင်ဗျာ
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933 လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190kilohertz 1905ရောကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဟောင်ကောင်ဆန္ဒပြပွဲဟာ9လကျော်လာပြီဖြစ်ပြီးတနင်္ဂနွေနေ့ကတော့အကြမ်းဖက်မှုတွေပိုးပြီးတိုးလာခဲ့ပါတယ်။ဆန္ဒပြသူတွေကလက်လုံမီးလောင်ဘုံတွေနဲ့ပစ်ပေါက်ကြတယ်လို့ရဲတွေကလည်းမျက်ရည်ရဘုံတွေနဲ့အဆက်မပြတ်ပြန်လည်ပစ်ခတ်နေတာကြောင့်တနင်္ဂနွေမနေ့အစောပိုင်းကဟောင်ကောင်တက္ကသိုလ်အဝင်ဝမှာမီးလောင်နေတာတွေ့ရပါတယ်။ဟောင်ကောင်ကတက္ကသိုလ်ဝင်အနည်းဆုံး9ခုမှာထောင်နဲ့ချီတဲ့ကျောင်းသားနဲ့တက်ကြွလှုပ်ရှားသူတွေကအကာအယံအတားအဆီးတွေလှုပ်ပြီးတော့စုဝေးနေကြပါတယ်။သူတို့မှာလက်လုံမီးလောင်ဘုံတွေ၊လောက်လေးကော်တွေ၊လေးမြားတွေနဲ့တခြားရရလက်နက်တွေကိုစုဆောင်းထားကြပါတယ်။စနေနေ့တုန်းကတော့ဟောင်ကောင်မှာရပ်ပေါင်းများစွာပိတ်ဆို့ထားခဲ့တဲ့လမ်းမကြီးတွေပေါ်ကအမှိုက်တရိုက်တွေကိုကောင်လုံးရက်ကွက်တဝိုက်ကစစ်တမ်းရတွေမှာရှိတဲ့တရုတ်စစ်သားတွေကလာရောက်ပြီးရှင်းလင်းပေးခဲ့ကြပါတယ်။ကာကီတီရှပ်နဲ့အားကစားဘောင်းမီတို့အမဲတွေကိုဝတ်ထားတဲ့ PLA စစ်သားတွေကအမှိုက်တွေရှင်းနေတာကိုတရုတ်အစိုးရလိုလားတဲ့နိုင်ငံရေးသမားတွေနဲ့မြို့ကန်တချို့ကတွားရောက်ပူးပေါင်းလှုပ်ဆောင်တာလည်းတွေ့ရပါတယ်။တရုတ်စစ်သားတွေဒီလိုတန့်ရှင်းတွေလှုပ်ပေးနေပေမဲ့ပြည်မကတရုတ်လွတ်မြောက်ရေးတပ် PLA စစ်သားတွေဟောင်ကောင်လမ်းတွေပေါ်ရောက်လာတာဟာဟောင်ကောင်သားတွေရဲ့တန်တရားကိုပိုးပြီးတော့တိုးလာစေပါတယ်ဗြိတိရှ်အုပ်ချုပ်ခဲ့တဲ့ဟောင်ကောင်ကို1998ခုနှစ်မှာတရုတ်လက်ကိုပြန်ပြီးပေးခဲ့ခြင်းကဟောင်ကောင်သားတွေရဲ့လွတ်လပ်မှုကိုအာမခံခဲ့တာဖြစ်ပြီးတော့အခုပြည်မကြီးကတရုတ်ကွန်မြူနစ်ပါတီကဝင်နှောက်လာတဲ့အတွက်ဒေါသထွက်နေတဲ့ဟောင်ကောင်သားတွေကဆန္ဒပြနေကြတာဖြစ်ပါတယ်အာရှဒေသရဲ့စီးပွားရေးအချက်အချာတစ်ခုဖြစ်တဲ့ဟောင်ကောင်မှာဒီဆန္ဒပြပွဲတွေကလနဲ့ချီပြီးဖြစ်ပွားနေတာပါ
အီရန်နိုင်ငံကဆန္ဒပြသူတွေဟာဘက်ကရက်မျိုးလေကောင်ကလွှတ်တော်နဲ့ပြည်ပတန်ယုံအတော်များများရှိတဲ့အခိုင်အမာကာကွယ်ထားတဲ့နေရာနာတိစနေနေ့ကရောက်လာကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အရေးပါတဲ့ခီလန်နီရင်ပြင်နဲ့ Green Zone လုံခြုံရေးဒေသကိုသွားတဲ့တရားဒဇင်းရဲ့ဒစီတစ်ပိုင်းကိုဆန္ဒပြသူတွေထိန်းချုပ်လိုက်တယ်လို့အီရက်လုံခြုံရေးနဲ့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ Green Zone လုံခြုံရေးဒေသထဲမှာအီရက်အစိုးရယုံနဲ့ရှိနေတာပါ။ပြီးရလာကစခဲ့တဲ့ဆန္ဒပြပွဲတွေအေးသွားပုံရပြီးတဲ့နောက်ဆန္ဒပြပွဲတွေရဲ့အဓိကဗဟိုချက်နေရာဖြစ်တဲ့ Tyrol ရင်ပြင်နားမှာပေါကြာနေနှောင်းပိုင်းကဘုံတလုံးပေါက်ကွဲပြီးလူ3ထဲမှနေတည်ဆုံးပြီးတော့18ယောက်ဒဏ်ရာရသွားပါတယ်။တောင်ပိုင်းကနာစီရီယာမြို့မှာတောက်ကြာနေညကပေါက်ကွဲတဲ့နောက်ထပ်ဘုံကြောင့်လူနောက်ထပ်18ယောက်ဒဏ်ရာရပါတယ်။ဘုံပေါက်ကွဲတာတွေကဘာလို့လက်ချက်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ အလုတ်ကန်ရှားပါမှုနဲ့မပြေစုံတဲ့အများပြည်သူဝန်ဆောင်မှုတွေပေါ်ပိုပြီးမကြေမနက်ဖြစ်လာကြတဲ့အတွက်အော်တိုဘာလမှာဆန္ဒပြဖို့စဖြစ်တာပါဆန္ဒပြသူတွေကလက်ရှိအာဏာယူထားသူတွေနှုတ်ထွက်ပေးဖို့နဲ့အချင်းပြတ်ချဆမှုတိုက်ဖျက်ရေးအတွက်အစိုးရပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုထားကြပါတယ်ဘဲဂရက်နဲ့အီရက်တောင်ပိုင်းမှာဆန္ဒပြဖို့စဖြစ်ခဲ့ကြတဲ့ကဆိုရင်လူပေါင်း300ကျော်သေဆုံးထားရပြီပါပြီ
သီရိလင်္ကာနိုင်ငံမှာစနေနေ့ကကျင်းပတဲ့သမရရွေးကောက်ပွဲမှာမဲသွားပြီးပေးမဲ့မွတ်စလင်လူနည်းစုတွေကိုတင်ဆောင်လာတဲ့ဘတ်ကားတွေကိုတနတ်သမားတွေကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။သီရိလင်္ကာအနောက်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုမှာဘယ်သူမှတန်ရာမရခဲ့ပါဘူး။ဒါဟာတမန်နဲ့မွတ်စလင်လူနည်းစုတွေရွေးကောက်ပွဲမှာမဲပေးမှတားဆီးဖို့အတွက်ရည်ရွယ်ပုံရပါတယ်။2015ခုနှစ်ရွေးကောက်ပွဲတုန်းကလည်းဒီမြောက်ပိုင်းဒေသမှာပဲပောက်ကွဲမှုတွေအများအပြားဖြစ်ပွားခဲ့တာပါ။ဒီရွေးကောက်ပွဲမှာရှေ့ဆုံးကနေပြေးနေတဲ့နှစ်ဦးတည်းကတူကတော့2005ခုနှစ်ကနေ2015ခုနှစ်ထိသမရတာဝန်ထမ်းဆောင်ခဲ့တဲ့မဟင်ဒာရာဂျာပက္ဆာရဲ့အကိုဖြစ်တဲ့အသက်80ရွယ်အငိမ့်စားဒုဗိုလ်မှူးကြီးဂေါတာဘာယာရာဂျာပက္ဆာဖြစ်ပါတယ်။သီရိလင်္ကာနိုင်ငံမှာလူဦးရေ15ရာခိုင်နှုန်းသာရှိတဲ့တမောကျားတွေကအများစုဖြစ်တဲ့ဆင်ယာလစ်တွေကိုတော်လှန်ခဲ့တဲ့ပြည်ရင်းစစ်ဟာ38နှစ်အကြာ2009ခုနှစ်မှာပြီးဆုံးခဲ့တာဖြစ်ပြီးအများစုဖြစ်တဲ့ဆင်ယာလစ်တွေကရာဂျာပက္ဆာကိုသဘောကျကြတာဖြစ်ပါတယ်အခုရွေးကောက်ပွဲမှာလည်းသူ့ရဲ့အနယ်တယောက်သမရပြန်ပြီးအရွေးခံရဖို့တေချာနေပါတယ်ရွေးကောက်ပွဲဆိုင်ရာအကြီးအကဲကတော့စနေနေ့မဲပေးပွဲအတွက်မဲလာပေးသူဟာမဲပေးခွင့်ရှိသူအားလုံးပေါင်းရဲ့80ရာခိုင်နှုန်းကျော်မယ်လို့ခန့်မှန်းထားပြီးငြိမ်းချမ်းစွာကျင်းပနိုင်ခဲ့တယ်လို့ပြောပါတယ်ရွေးကောက်ပွဲရက်လက်ကိုတနင်္ဂနွေနေ့လယ်မှာထုတ်ပြန်ပေးမယ်လို့ထင်ကြောင်းပြောပေမဲ့မဲဆန္ဒနဲ့22ခုတည်းက3ခုမှာရေချီးနေတဲ့အတွက်မဲရေတွက်မှုကတော့နှောင့်နှေးနိုင်တယ်လို့လည်းပြောပါတယ
်မကြောက်မှဖြစ်နေတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောနော်ဝါ့စ်ရှရစ်ပြည်ပမှာသတင်းလေးပတ်ကြားဆေးသွားကူဖို့ပါကစ္စတန်တရားရုံးတစ်ခုကခွင့်ပြုလိုက်ပါတယ်အသက်69နှစ်အရွယ်မစ္စတာရှရစ်ကိုအချင်းပြတ်ချဆမှုငွေမဲခဝါချမှုတွေနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးတရားရုံးက2018ခုနှစ်မှာထောင်ဒဏ်9နှစ်ချမှတ်ထားတာပါ။ဒါပေမဲ့သူ့မှာယောဂအသစ်တွေပေါ်လာတာကြောင့်သူ့ရဲ့ကျန်းမာရေးဆိုးလာတယ်လို့ဆရာဝန်တွေကပြောပါတယ်။ဝန်ကြီးချုပ်ဟောရှရစ်ကို ECL လို့ခေါ်တဲ့ထွက်ခွာခွင့်ထိန်းချုပ်စည်းရုံးကနေထုတ်ပေးဖို့လာဟိုးမြို့ဗဟိုတရားရုံးကအစိုးရကိုစနေနေ့မှာညွှန်ကြားခဲ့ပါတယ်။ ECL ဟာနိုင်ငံတွင်းကထွက်ခွာခွင့်မပြုဘဲပိတ်ပင်ထားတဲ့လူတွေဓမ္မမို့ပြစ်ဒဏ်ချမှတ်ခံထားရသူတွေရဲ့စိတ်ရင်းဖြစ်ပါတယ်။တရားရုံးဆုံးဖြတ်ချက်မှာမစ္စတာရှရစ်ကိုပြည်ပမှာစီကူတော်မှုခံယူဖို့သတင်းလေးပတ်ခွင့်ပြုထားပြီးဒီတက်တန်းကိုဆရာဝန်ထောက်ခံခြင်းနဲ့ထပ်တိုးနိုင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ရှရစ်ကိုကြားမရတဲ့အကြောင်းပြချက်အရပြီးခဲ့တဲ့လမှာအာမခံနဲ့ပြန်လွှတ်ပေးထားတာဖြစ်ပေမဲ့သူ့ယောဂါဟာသူ့ပုံမှန်ပြနေကြလန်ဒန်မှာအခြေစိုက်တဲ့ဆရာဝန်တွေနဲ့တိုင်ပင်ညှိနှိုင်းမှုလူတွေလို့သူ့ရှိနေတွေကပြောထားတာပါ။သူ့ရဲ့ခီးသွွာလာရေးအစီအစဉ်တွေကိုတော့မသိရသေးပါဘူးခင်ဗျာ။
တရင်းလူနေမနက်ခင်းထိတိုင်းအောင်နိုင်ငံကသတင်းတွေကိုဒေါကင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဇက်ရိုက်ဆူဆူလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှပထမဦးဆုံးလာရှုမျိုးကအခြေအနေကိုကြည့်အောင်ပါလာရှုမျိုးမှာစနေနေ့မနက်ပိုင်းကလက်နက်ကြီးကြီး6လုံးထက်မနည်းကြားရောက်ပေါက်ကွဲပြီးလူနေအိမ်တချို့ပျက်စီးသွားသလိုဒေသခံတွေတန်ရန်ရသွားပါတယ်တမတော်ပြောခွင့်ရသူကတော့တအောင်းပလောင်အဖွဲ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်တာလို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးဖို့ထားတာပ
ါဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းလမ်းရှုမြို့ပေါ်စနေနေ့မနက်7:00ကျော်အချိန်မှာလက်နက်ကန်အဖွဲ့တစ်ခုကနေရှော့တိုက်ဒုံးကြီးနဲ့ပစ်ခတ်ခဲ့လို့လေစိတ်ပါဝင်လူနေအိမ်ခြေတချို့နဲ့အမျိုးသမီးတူတန်ရန်ရရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မူဘုံမှုရုပ်စော်မင်းထွန်းကပြောပါတယ
်ဖဲနိုင်နေဖဲမှာအိဖာရှိုးမှာကျွန်တော်လာရှုရဲ့နောက်ဖက်ထုံးတော်ပေါ်နေတရားကော်မတီကရှော့တိုက်ဒုံးနဲ့ကျွန်တော်ပစ်ပါတယ်တီအန်အေလေးဖက်ရဲ့လိုဝဲတည်ရပါတယ်ကျွန်တော်6လုံးကြပါတယ်6လုံးကတော့လာရှုရက်ကွက်နဲ့4လုံးကြပါတယ်နှလုံးကတော့နေစိတ်အနည်းဝင်ကျင်တယ်ဒီလိုနဲ့တလန်းကြော်လာပါပဲဒီလက်မီကတော့ဦးရင်တစ်ခုရှိပါတယ်အဲ့ဒီအနောက်ဘက်မှာနှလုံးကြပါတယ်အဲ့တော့ရက်ကွက်တဲ့ကဒီအင်ဂျီအချို့နဲ့ကားကြီးရဲ့တို့ဘူးတမီတူဖြိုက်လိုက်တာရရှိရရရှိပါလားအပြစ်ခဲ့တဲ့တောင်ကုန်းမှာနောက်ထပ်မကွဲပဲထပ်ပဲပြန်နေခဲ့တဲ့ရှော့တိုက်ကုန်းဒီနှလုံးထပ်ပြီးပါတယ်
လာရှိုမြို့နောက်ဖက်မီတာ1500กว่าမှာရှိတဲ့ဘုံတောင်ဆူတဲ့နေရာကနေရှော့တိုက်ဒုံ6လုံးနဲ့ပြစ်ခတ်ရမှာလေလုံးကွဲပြီးနှလုံးမှာမကွဲကြောင်းနှလုံးမှာနေမြေခံတိုင်ရင်နောက်ဘက်ကိုကြားရောက်ခဲ့ကြောင်းတပ်မတော်ဘက်ကပြောပါရယ်။နိုဝင်ဘာလ13ရက်14ရက်နေ့တွင်မှာလဲပြည်တော်စုလမ်းမကြီးပေါ်မှာလုံခြုံရေးယူနေတဲ့တပ်မတော်စစ်ကြောင်းတွေကို TNL ဖွဲ့ကနေချောင်းမြောင်းပစ်ခတ်လို့စိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လဲဘုံမှုချုပ်စွန်မင်းတွန်းကပြောပါရယ်။ တမတော်ဘက်ကတမ်းပလောင်တီအန်အယ်လီဖွဲ့ကပြစ်ခတ်တယ်လို့ပြောဆိုနေတယ်လို့တီအန်အယ်လီဘက်ကဆက်သွယ်ခဲ့ရမှာအဆက်အသွယ်မရရှိခဲ့ပါဘူး။လာရှုလူငယ်ကူညီရေးဖွဲ့ကကိုဆိုင်ဟန်ကတော့လာရှုမျိုးတွင်ပြစ်ခတ်တိုက်ခိုက်မှုဟာတိုက်ပွဲဖြစ်ပွားတာမရှိပဲပြစ်ခတ်တာဖြစ်ကြောင်းပြောပါတယ
်။ကျွန်တော်တို့ဒီလာရှုတဝိုက်မှာတော့မရှိပါဘူးတိုက်ပွဲဒီနေရာကတော့ပလေရီချက်နဲ့လှုပ်လဲဆိုတာဒီလည်းမပြောတတ်ဘူးပေါ့နော်။တော်သေးတာပေါ့ဗျာလူမကြည့်တာဟိုအားလုံးကကွဲနေဆိုတော့ဒီကွေးကွေးကကောင်းမယ်နော်။
အခုလိုလာရှုမျိုးတိုက်ခိုက်ခံရတဲ့အတွက်မြို့နေလူသူကလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။လာရှုမျိုးသူမတ်ချိုကတော့
စိတ်ထဲမှာမလုံခြုံလို့ပဲထန်ဆာရတာပေါ့နော်။ဘာဖြစ်စစ်တဖြည်းနဲ့လေဟိုးပဲလေကိုခိုင်ဘက်ကနေဒီဘက်ကနေတဖြည်းနဲ့နီးလာတဲ့ခါကျကြောက်တယ်ကြောက်တယ်ဟိုအပြင်လည်းမထွက်ရအောင်ပေါ့နော်။မထားတိုင်းလို့မတော်မလာရအောင်ပေါ့နော်။အဲ့လိုမျိုးဖြစ်နေ။
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNL တမ်းမလောင်တပ်ဖွဲ့ကိုကတပ်ဖွဲ့သူနဲ့တိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်ပြီးကြတဲ့ဩဂုတ်လ15ရက်နေ့ကလည်းပြည်ဦးလွင်တပ်မတော်နီးပညာတက်ကလူကိုလည်းမြောက်ပိုင်းမဟာမိတ်ဖွဲ့တွေကနေ short tight ဒုံးတွေနဲ့တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတော့လူကုန်ကူးခံရသူတွေရဲ့နောက်ဆက်ထွဲအခြေအနေကိုလည်းပြောပြချင်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဆိုင်ရဆရန်အတုတွေလုပ်ပြီးလူပွဲစားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေကိုနိုဝင်ဘာ15ရက်နေ့မှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ထိုင်းနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုံလောက်တဲ့လုပ်ဆောင်မှုမရှိတာကြောင့်ဝေဖန်ခံနေရချိန်မှာပဲအခုလိုဖမ်းဆီးနှိမ်နင်းတာတွေကိုအချိန်မြင့်လှုပ်လာနေတာဖြစ်ပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကတင်ပြပါမယ
်ရန်ကန်ဟန်ဟိုမတ်ရက်ွက်မှာရှိတဲ့လေးတဲ့တိုက်ခန်းတစ်ခုကိုနိုဝင်ဘာလ15ရက်နေ့ကထိုင်းလဝကရဲနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေပါဝင်တဲ့အင်အား90ကျော်နဲ့ဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာပါတိုက်ခန်းတစ်ခုအတွင်းမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသား15ဦးဟာဆရွက်စာတန်းအတူတွေနဲ့နေဆက်ကနေဘန်ကောက်ကိုဝင်ရောက်လာတာဖြစ်ပါတယ်အဲ့ဒီထဲက16နှစ်ရွယ်မြန်မာအမျိုးသားတဦးကိုစတင်ဖမ်းဆီးရာကနေလူတွေကိုစုထားတဲ့တိုက်ခန်းကိုပါခြေရာခံဖမ်းဆီးနိုင်ခဲ့တာပါထိုင်းနိုင်ငံရဲ့လူကုန်ကူးမှုတားဆီးကာကွယ်ရေးအထွေထွေတွင်းရေးမှူးနိုင်ကျွတ်ဒီကလိုင်ကတော့အခုလိုပြောဆိုသွားပါတယ
်เนื่องจากความหลากหลายของปัญหาเศรษฐกิจที่กําลังมี
ကျွန်တော်တို့ထိုင်းနိုင်ငံထဲမှာလူကုန်ကူးပြဿနာဟာကြီးထွားလာနေတာကိုပပြတ်အောင်ကာကွယ်ဖို့သက်ဆိုင်ရာရဲတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်။ရွှေပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ်
။ဆောင်ရွက်နေတင်ပြနေတာကဒီရွှေပြောင်းလို့တမတွေမှာအဲ့လိုတိုင်းရက်တိုင်းအတူတူလုပ်တဲ့ခါမှာခန္ဓာကအဲ့လိုတမနဲ့ပတ်သက်နေခါရတယ်။ဒီလက်ဒီပဲပုဂ္ဂိုလ်ကျတော့ဖြည့်ကြကျွန်တော်တို့နေဆက်ရမယ်တောင်းရင်ရှင်းပြနေခြင်းရှိတဲ့ကြောင်းဒီကြက်ရမဖြစ်တဲ့အဲ့တော့ဒီကြက်နဲ့ဒီလိုဆောင်ရွက်တဲ့ပုဂ္ဂိုလ်တွေတိတိယယခဏကအတူရရှာဖို့ဆိုစေဦးရမလို့ကျွန်တော်ကစိတ်ဖန်များကအတူရကြံပြခဲ့တယ်ခင်ဗျာ။ဟောကြောင့်အဆိုင်အစိုးရကလည်းဟိုပေါ်ထုတ်မှုကိုကျွန်တော်ဒီဘက်ကတော့ဟိုကြီးကြီးမားမားလေးတက်ပေါ်ထုတ်ကြတာတွေ့ရပါတယ
်။အခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမြောက်ပိုင်းချင်းရိုင်နဲ့ကန်ချနာဘူရီနယ်စပ်တွေကနေလာကြတာဖြစ်ပြီးဘန်ကောက်ကိုတက်ဖို့အတွက်လူပွဲသားတွေကယာယီနေထိုင်ခွင့်ဆိုင်ရဆက်တန်းအတူတွေနဲ့တဦးကိုထိုင်းဘက်ဝင်3000စီယူပြီးခေါ်လာခဲ့ကြတာလို့ဆိုပါရယ်အခုဝင်ရောက်ဖမ်းဆီးခဲ့တဲ့တိုက်ခန်းဟာမြန်မာနိုင်ငံသားတွေကိုအဓိကလူကုန်ကူးနေသူတွေရဲ့လူစုထားရနေရာဖြစ်ပြီးအဲ့ဒီနေရာကနေတဆင့်ထိုင်းမလေးနယ်စပ်အထိနိုင်ငံကူးစာဝတ်တူတွေနဲ့ဆက်လက်ပို့ဆောင်နေတာဖြစ်ကြောင်းဟိုမတ်ရဲစခန်းမှုကထုတ်ပေါ်ပြောဆိုသွားပါရယ်ရှင
်ထိုင်းခြေဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မြန်မာနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေကိုဒီမှာနားပြီးအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးခြင်းနဲ့မှာရတယ်။အခုအလှည့်ကျလာတာကဒုအတန်ကဏ္ဍဖြစ်ပါတယ်။ဒီအစီအစဉ်မှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေကစိတ်ဝင်စားဖို့ရအဖြစ်ပြက်တွေကို Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတာဖြစ်ပြီးဒီတစ်ပတ်မှာတော့စီရေးပိဋိပတ်ကကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုနားဆင်ရမှာဖြစ်ပါတယ်။
မင်္ဂလာပါရှင်ဒေါ်အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါဝန်ပြည်နယ်ကမင်းကလေးတူဟာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေတွေ့ကြုံခန်းစားခဲ့ရပြီးတဲ့နောက်သူတက်ရမယ့်အကြောင်းကသူ့ကိုလက်မခံတော့ပါဘူးမင်းကလေးကအာဓမပြုကျင့်သူနဲ့ရရှိထားတဲ့ကိုဝင်ကနေတာလီတယောက်မွေးဖွားထားပါတယ်ဘာမှမမလုပ်ခဲ့ပေမဲ့ကျောင်းဆရာဆရာမတွေကတော့အခြားကျောင်းသားတွေအတွက်မကောင်းတဲ့ဥပမာဖြစ်မှဆိုးတယ်ဆိုပြီးကျောင်းဝင်လက်မခံခဲ့ပါဘူးဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Monnews Agency နဲ့ဒိုအတန်တို့ဟာဒီလိုရှက်စရာကောင်းတဲ့ဒလိနဲ့အာဓမပြုကျင့်ခံရသူတွေရဲ့အမဲဆက်တွေဟာ အမျိုးသမီးတယောက်ရဲ့အနာဂတ်ရည်မှန်းချက်ပန်းနိုင်ကိုဘလောက်ထိခိုက်နစ်နာမှုရှိသလဲဆိုတာကိုရှားဖွေတင်ဆက်ထားပါတယ်။ဒီဆောင်မှပြည်စုံကို Moon News Agency ကသတင်းတော်ဝန်ဆောင်မောင်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ဒို့အတန်ရဲ့အခုထုတ်လွှင့်ပေးမယ့်အစီအစဉ်မှာလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုခံရသူရဲ့အမိကိုပြောင်းလဲအသုံးပြုထားပါတယ
်။ခုနှစ်ကျော်လ26ရက်နေ့ဟာမမိုးရဲ့မျက်လင့်ချက်တွေပျောက်ဆုံးလူနီပါဖြစ်သွားတဲ့နေ့လေတနေ့လေဖြစ်ပါတယ်။ဦးလေးအရင်ဖြစ်သူရဲ့အတမပြုခြင်းမှုကိုခံရပြီးအခက်အခဲပေါင်းများစွာကိုကြောဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့မူမူကအကြောင်းပြန်တက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီမှာကအတမပြုခြင်းခံရပြီးတဲ့နောက
်သတော်ရှင်များခင်ဗျာကျွန်တော်တို့ဒီအတန်ဖိုင်ဟောင်းနဲ့မောင်ရင်ထုတ်လွှင့်မိတာကိုတောင်းပန်အပ်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုစူးစီးတင်ပြထားတဲ့ဒုအတန်ကန္ဓာရဲ့ဒီ CAPD ဘက်ကကြုံရတဲ့ရခိုင်ပြည်နယ်ကအချင်းဒီအသေးစိတ်အကြောင်းကိုပြောပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်ဒီစီစဉ်မှာတော့ဒီရခိုင်ပြည်နယ်ထဲမှာအခုဆိုလို့ရှိရင်မိုဘိုင်းအင်တာနက်ဖုန်းပြတ်တောက်မှုတွေအပါအဝင်ပြင်ပလောကကအချင်းဒီနဲ့ခြားနားတွေရဲ့အချင်းဒီကိုလည်းဒေတာကန်တွေကြုံနေရတယ်ဆိုတဲ့အကြောင်းတွေအပါအဝင်ပေါ့လေ။ဒီလက်နက်ကင်ပိဋိပက္ခတွေကြောင့်ဟလာဒီထိတ်တက်ရင်ဆိုင်စစ်ပွဲတွေဖြစ်နေရတဲ့အချင်းဒီမှာဟလာပြည်သူတွေကဘယ်လိုမျိုးဒီဆက်သွယ်ရေးလမ်းကြောင်းနေနဲ့ဒီတိုက်ပွဲတွေကြားမှာဘယ်လိုရင်ဆိုင်နေရသလဲစီးပွားရေးလူမှုရေးဘယ်လိုအခက်အခဲတွေရိုက်ခတ်မှုရှိသလားသလဲမြန်မာစစ်တပ်ရဲ့ဒီဘယ်လိုဗျူဟာအသုံးချမှုတွေအကြောင်းနဲ့ပတ်သက်လို့တင်ပြသွားမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့
သောရရှိမြတ်ခင်ဗျာအခုတော့ကျွန်တော်တို့စပိုင်းဆိုင်ရာချုပ်ယွင်းမှုတချို့ရှိနေပါတယ်ကျွန်တော်တို့မကြခင်မှာပဲဒို့အတန်းဆိုတဲ့အစီအစဉ်ကိုထုတ်လွှင့်နိုင်ဖို့ကျွန်တော်တို့ပြင်ဆင်စ조사နေပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတာကတော့ VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေထုတ်လွှင့်နေတာဖြစ်ပါတယ်စပိုင်းဆိုင်ရာချုပ်ယွင်းမှုရှိတာကိုလည်းကျွန်တော်တို့တောင်းမှအပ်ပါတယ်ခင်ဗျာကျွန်တော်တို့ဒီကနေ့အစီအစဉ်မှာနောက်ပိုင်းနိုင်ရွက်မှာထုတ်လွှင့်မှာကတော့စနေညကဆွေးနွေးကြတဲ့ VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်အဲ့ဒီအစီအစဉ်ထုတ်လွှင့်ချိန်ရောက်လာရင်တော့ကျွန်တော်တို့ဒီကုလသမဂ္ဂမှာရင်ဆိုင်နေရတဲ့မြန်မာအရေးနဲ့ပတ်သက်လို့ပေါ့လေဒီ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအပေါ်ကိုတရားစွဲဆိုမှုတွေလှုပ်လာကြပါတယ်ဒါနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကလည်းဘယ်လိုခုခံဖြေရှင်းသွားမလဲဆိုတာကိုပြောကြတာပြီးဖြစ်ပါတယ်အဲ့ဒီတော့ဒီဆွေးနွေးပွဲအစီအစဉ်မှာဖြစ်လာနိုင်တဲ့အလားအလာတွေရင်ဆိုင်ရမယ့်အခက်အခဲတွေစိန်ခေါ်မှုတွေဒါတွေနဲ့ပတ်သက်ပြီးတော့စနေနေ့ညအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်အခုတော့ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်အောင်ပါ
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါရခိုင်ပြည်နယ်ကဒေသတချို့မှာအခုချိန်ထိ mobile internet ပြတ်တောက်မှုဟာရခိုင်ပြည်သူအမြောက်အများကိုပြင်ပလောကနဲ့ခြားနားစေလျက်ရှိပါတယ်အထောက်ကူပြုဖွဲ့တွေဟာအကူအညီလိုအပ်နေတဲ့သူတွေနဲ့ဆက်သွယ်လုပ်ဖို့ကန့်သက်ခံရသလိုသတင်းဌာနတွေအနေနဲ့သတင်းချက်လက်တွေကိုချိန်နဲ့တပြေးညီတင်ဆက်နိုင်စမရှိဖြစ်နေရပါတယ်လက်နက်ကင်ဖွဲ့ရန်ကိုဟန်တာပြုတ်ဖို့အတွက်အခုလိုလှုပ်လိုက်တဲ့ညှိပြူဟာကြောင့်စစ်ပွဲအတွင်းကအပြစ်မဲ့အရဲသားတွေကဘလို့ထိခိုက်စေနိုင်တယ်လဲဆိုတာကိုမိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာနဲ့ဒို့အတန်တို့ကဒီတစ်ပတ်မှာရှာဖွေတင်ဆက်ထားပါတယ်။ဒီဆောင်မှအပြည့်စုံကို Frontier မြန်မာကသတင်းထောက်ကျော်လင်းထုံးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်မြို့နယ်ရှင်းမြို့နယ်မှာအင်တာနက်ဆက်တင်ဖြတ်တောက်လိုက်ချိန်ကလေးကသတင်းလိုက်ရတာအခက်အခဲတွေဖြစ်ပေါ်ခဲ့တာပ
ါနှုတ်ဆက်နေတဲ့ကတော့ဒီကျွန်တော်တို့သတင်းလိုက်ယူနိုင်မှုတွေကတန်းကြံမှုရှိလာတယ်ဒီအခုချိန်ဒီတိုက်ပွဲတွေမှာပတ်သက်တဲ့သတင်းတွေလိုက်ယူနေတဲ့နေရာမှာပေါ့
ဒါကတော့စစ်တွေအခြေစိုက် Development Media Group သတင်း website က editor တူဖြစ်သူကိုထွန်းအောင်ရဲ့ပြောကြားချက်ပဲဖြစ်ပါတယ်စစ်ဘေးဒဏ်ခံနေရတဲ့ DP နယ်မှာအင်တာနက်မရှိတဲ့အချိန်ကစပြီးသတင်းတွေဟာခီးတဲ့တင်ဘတ်ကားလိုင်းတွေကတဆင့်တင်ပို့လာတဲ့အချိန်တွေဖြစ်လာတယ်လို့သူကဆိုပါတယ်တိုက်ပွဲဖြစ်ပွားတဲ့အချိန်တွေမှာဆိုရင်လန်ခီမှာစစ်ဆေးမှုတွေရှိတတ်တာလမ်းပိတ်ဆို့ထားတတ်တာတွေကြောင့်သတင်းတွေဟာနိုင်ပေါင်းများစွာဒါမှမဟုတ်ရက်နဲ့တောင်ချီပြီးကြန့်ကြာမှုမျိုးတွေကြုံလာရပါတယ် အစိုးရဟာအင်တာနက်ဖြတ်တောက်မှုကိုရခိုင်ပြည်နယ်အတွင်းကမြို့နယ်ရှင်းမြို့နယ်နဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့မှာရုတ်တရက်ဆိုသလိုချမှတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ယခုချိန်မှာဆိုရင်တော့ဒီလိုအင်တာနက်ဖြတ်တောက်မှုက၄လကျော်ကြာမြင့်ခဲ့ပြီလေဖြစ်ပါတယ်။အင်တာနက်ဖြတ်တောက်မှုကြောင့်ရခိုင်ပြည်နယ်အတွင်းကပြည်သူတွေစီးပွားရေးလုပ်ငန်းတွေအဖွဲ့အစည်းတွေနဲ့သတင်းဌာနတွေကအခက်အခဲများစွာကြုံတွေ့ခဲ့ရစေပါတယ်။မူလစတင်သတ်မှတ်ခဲ့တဲ့မြို့နယ်၉မြို့နယ်အနက်ကအချို့ကိုအင်တာနက်ပြန်အသုံးပြုခွင့်ပေးထားပြီးဖြစ်ပေမဲ့ကြောက်တော်မြောက်ဦးမင်းမြနဲ့ပုံနှကျွမြို့နယ်တွေမှာတော့ဆက်လက်ဖြတ်တောက်ခံနေရဆဲဖြစ်ပါတယ်။ယခုလိုအင်တာနက်အမှောင်ချတာဟာရခိုင်တပ်တော် AA ရဲ့စစ်ဖက်ဆိုင်ရာထောက်လှမ်းမှုတွေကိုအဟံတာဖြစ်စေတဲ့နှီးဖြူဟာတရက်အဖြစ်မြမတက်မတော်ကအသုံးချခြင်းဖြစ်တယ်လို့ကိုထွန်းအောင်ကယုံကြည်ပါတယ်။ဒါပေမဲ့ဒီနှီးဖြူဟာရဲ့အကျိုးဆက်အဖြစ်ရခိုင်ပြည်သူထောင်ပေါင်းများစွာတို့ဟာသတင်းချက်လက်အမှောင်ချခံဘဝကိုသွတ်သင်းခံနေကြပါတယ်။GMG သတင်းဌာနရဲ့လုံရီကိုင်းရှိတဲ့သတင်းတောက်တွေဟာဆိုအင်တာနက်ဖြတ်တောက်ခံထားရတဲ့မြို့နယ်တွေမှာသတင်းလိုက်ယူကြတဲ့အခါသူတို့လိုက်ယူထားတဲ့သတင်းတွေနဲ့သတင်းတပ်ပုံတွေကို CD ကွေတွေထုတ်ပြီးနောက်တစ်နေ့နက်နက်စောစောထွက်မဲ့ line ကနဲ့စစ်တွေမှာရှိတဲ့သတင်းကန်းကိုရအောင်ပို့ကြရပါတယ်။ဥဆံမျက်ရွှေကတော့အင်တာနက်မတင်ကြခင်ခေတ်ကသတင်းပေးပို့ရတဲ့နီးနာတွေကိုမစိမ့်တဲ့သူပါ။အသက်46နှစ်ရှိပြီဖြစ်တဲ့သူကအပတ်စဉ်ထုတ်ရခိုင်ပြည်နယ်လွှတ်တော်သတင်းဂျာနယ်ရဲ့တီးဖြတ်ရေးပိုင်းရောသတင်းလိုက်ယူမှုပိုင်းကိုပါတာဝန်တွဲယူပြီးလုတ်ကင်နေသူဖြစ်ပါတယ်။ပြည်သူအများစုဖုန်းလိုင်းတွေကိုလလန်းမမီသေးချိန်2014ခုနှစ်မတိုင်မီကာလကလေးကသူ့အနေနဲ့ဒီလိုသတင်းပေးပို့မှုနီးနာတွေကိုအသုံးပြုခဲ့ရဘူးတာပါ
။ကျွန်တော်တို့အဲ့ဒီအချိန်လုံးကကြာတော့မီဒီယာကတင်ပြီးတော့မှမကြည့်ပြန်သေးဘူးလေ။အင်တာနက်တွေကလည်းအခုလိုမျိုးအဆင်မပြေဘူး။ဟိုသတင်းတို့တွေဆိုရင်တော့ကျူဖုန်းနဲ့ဆက်တယ်နောက်တို့က fax တွေအသုံးပြုတယ်။အဲ့လိုပဲအပြန်အလှန်မေးကြားတွေ့ကြတာပေါ့။အဲ့တပ်ပုံတွေပါလေလူတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုစီဒီမှာတိုက်ခိုက်နေတာမို့အဲ့ဒီလက်ရှိတပ်ပုံတွေကိုလူချုံနေနေပဲဟိုမှာပြီးတော့မှတောင်းရတာပေါ့
တခြားသူတွေအနေနဲ့ကလည်းအခုလိုအင်တာနက်ဖြတ်တောက်ခံမှုပေါ့ပေါ့ပေါ့တနာစဉ်းစားတာမျိုးမရှိပါဘူးနရင်ဂျရာသတင်းဂျာနယ်မှာလောက်ကင်လျက်ရှိတဲ့သတင်းတောက်ကိုသိန်းစော်ဟာလည်းသူ့ရဲ့သတင်းကမ်းမှာအလားတူဝင်ကြုံတွေ့နေရတဲ့အခြေအနေပေါ့မချင်မရဲဖြစ်လျက်ရှိပါတယ
်ဆိုတော့ကျွန်တော်တို့ဒီအခုအင်တာနက်ဖြတ်တောက်သွားတဲ့နောက်ပိုင်းမှာကျွန်တော်တို့သတင်းလမ်းရတာအဆင်မပြေတော့ဘူးဘယ်လိုအဆင်မပြေတော့ဆိုတော့ဆိုရှယ်မီဒီယာ Facebook တွေနဲ့တိတ်တုံးများလို့လေသူတို့ဟာဒီနေဖက်ကလူတွေကြတော့ဆိုတော့ကျွန်တော်တို့ဖုန်းနံပါတ်တွေလိုက်ချရတာမလွယ်ဘူးဖြစ်နေတယ်အစမ်းမီတင်တိုင်းပြီးသွားတာသတင်းတော့ရေးဖို့အတွက်ကိုတနေကုန်ဒီလိုကုန်ဖုန်းနံပါတ်တွေလိုင်းရန်လိုင်းရန်ဒီလိုကုန်ဖုန်းတွေတော့တာ
ပေါ့ဒီ
နေကုန်တော့ရှိတယ်တချို့ဟာတွေသူတို့ရင်ပတိညီချင်းချင်းတင်ပေးရမယ်သတင်းတွေဆိုလို့ရှိရင်ဒီချက်မတန်နိုင်တော့ဘူးအဲ့လိုဆက်ကဲမျိုးတွေဂျုံရပါတယ
် DMG ဖို့မှာတော့သတင်းတွေကိုတိတိကျကျမှန်မှန်ကန်ကန်နဲ့အတင်းဆောင်မရှိတင်ဆက်နိုင်ဖို့ကတော်လေးအရေးပါပါတယ်ဘာကြောင့်လဲဆိုတော့သူတို့ရဲ့ editor ချုပ်ဖြစ်သူကိုအောင်မန်ဦးကိုအာနာပိုင်တွေကလိုက်လံဖိုင်းစီနေတယ်လို့သတင်းဌာနရဲ့ဖော်ပြချက်တွေကိုလည်းအချိန်ပြည့်စောင့်ကြည့်ခံနေရလို့ဖြစ်ပါတယ်။ယခုနှစ်မေလဆန်းပိုင်းမှာအာနာပိုင်တွေကကိုအောင်မန်ဦးကိုမတရားတဲ့ဥပဒေနဲ့အမှုဖွင့်ထားပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်သူဦးမြင့်ကျော်ကတော့သတင်းမှောင်ချခံထားခြင်းရဲ့ဆိုးရွားတဲ့အကျိုးဆက်အဖြစ်တာမန်အယက်သားပြည်သူတွေရဲ့အချိန်နဲ့တပြေးညီသတင်းများသိရှိပိုင်ခွင့်ကိုအမှောင်ချခံထားကြောင်းပြောကြားပါတယ်။
ကျွန်တော်ကလည်းဒီ drain ကိုဒီ social media တို့ဒီ telephone တို့ internet ကနေဒီကိုဆင်လန်းသူတို့ဟိုမရတော့ပြိတ်သွားတဲ့ဆိုင်ပြန်လာအားဖြင့်ဟိုဒီခါလေးမှာတချို့တော့ drain เนี่ยသူတို့ရဲ့လူမှုရေးပေါ်တော့သူတို့ရဲ့လုပ်ငန်းကြီးတို့သူတို့ရဲ့စီးပွားရေးတို့အထိဆက်ရောက်မှုရှိတဲ့ဟာနိုင်ရှိတယ်နော် data တွေလည်းဟိုဘာတွေဖြစ်နေလဲဆိုတာသိမှတာလည်းသူတို့ရဲ့နေ့စဉ်သူလုံးလုံးကြီးရဲ့ပညာရေးလူမှုရေးအဲ့လိုသိတိုင်းမှာပြန်ပြီးတော့သူတို့ဒီ information တွေချက်လက်ကိုပြန်ပြီးတော့တုံ့ပြန်နေကြအောင်ဆိုတော့အဲ့ဒီဟာတွေမှာလည်းသူတို့သိတိုင်းနိုင်တော့ပါတော့ဆိုတော့အဲ့ဒါကတော့ဟိုစာရေးလုပ်ကြည့်ပါကြည့်ရင်တော့ပို့ပြီးတော့သိနိုင်တယ်တိုးတော့သိတိုင်းမှုရှိတယ်ဆိုတာတော့ဟိုပြောနိုင်တယ်ပေါ့ဘယ်လောက်တကယ်တည်းဆိုတော့တကယ်ကောင်းစီမှာတော့သိကြပြောနိုင်တယ်ပေါ့
တမတော်ရဲ့ပြောရေးဆိုခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ရခိုင်နဲ့ဗမာပြည်သူများကြားsocial media ကတဆင့်လူမျိုးရေးခွဲခြားမှုနဲ့အမုန်းစကားတွေပြန်ပွားမဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်အခုလိုအင်တာနက်ဖြတ်တောက်ရခြင်းဖြစ်တယ်လို့ EAOD သတင်းဌာနကိုပြောကြားခဲ့ပူပါတယ်စစ်တွေအခြေစိုက် REC အဖွဲ့ရဲ့အတွင်းရင်းမှုဖြစ်သူဦးစောစောထွန်းကတော့ဒီလိုအင်တာနက်အမှောင်ချထားရုံနဲ့အမုန်းစကားတွေကိုကာကွယ်နိုင်စွမ်းမရှိဘူးလို့ယုံကြည်ပါတယ
်ဒီကဘာကြတာပါလဲဆိုတော့သူတို့စစ်ကြောင်ရှာမှုတွေကို
ကျွန်တော်ပြောတာတစ်ခုကဘာလဲဆိုတော့သူတို့စစ်တပ်ကလှုပ်ရှားမှုတွေကိုလုံခြုံစေခြင်းနဲ့နောက်တစ်ခုကတော့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တခုခုမှယူနေတဲ့ကိစ္စတွေပေါ်မှာထိကျန်စေခြင်းနဲ့ပေးမသိစေခြင်းမှုအဲနောက်တစ်ခုကနောက်တစ်ချက်ကပါရှိလဲဆိုတော့အနေနဲ့ဆိုရှယ်မီဒီယာကိုအသုံးပြုပြီးတော့တပိုင်းဆိုင်ရာသတင်းချက်လက်ကုန်တန်းတွေရရှိအောင်လုပ်မှုတွေ သူတို့ရဲ့အမကနေမီတွေကဒေတာခံနေတဲ့ဆက်သွယ်ထားတယ်။သူတို့ဌာနချုပ်နဲ့တရင်တပ်ဖွဲ့တွေကြားတရင်အချက်လက်အပေးယူလှုပ်ဆောင်မှုတွေကိုတပ်မတော်ကဖျက်တောက်ခြင်းနဲ့ဒီသုံးခုကိုကျွန်တော်တို့မြင်တယ
်။ One Love Foundation ရဲ့တည်ထောင်သူဖြစ်တဲ့ကိုခိုင်ကောင်းဆန်ကတော့အင်တာနက်ဖျက်တောက်လိုက်ခြင်းအဖြစ်စပေးရှောင်းနေရတဲ့ပြည်သူတွေရဲ့ဒုက္ခဟာပုံမိုဆိုးရွားလာစေတယ်လို့မှတ်ချက်ပြုခဲ့ပါတယ်။မြောင်းမြို့နယ်မှာရှိတဲ့တိန်ညိုစခန်းဟာစပေးတင်ပြည်သူ3000ကျော်လောက်ခိုလုံနေတဲ့အကြီးဆုံးစခန်းတစ်ခုလို့ဆိုရမှာပါ။ဒီစခန်းရဲ့စီမံခန့်ခွဲရေးကော်မတီမှာကမ္မကထာပြုဦးဆောင်သူဖြစ်တဲ့ဦးစိုးနိုင်ကတော့အင်တာနက်ဖြတ်တောက်မှုစတင်ခဲ့ချိန်ကနေမျက်မှောက်ကာလအထိစခန်းမှာကူညီထောက်ပံ့မှုတွေဟာတစတစရော့ဆင်းသွားတယ်လို့ဆိုပါတယ်။အင်တာနက်အမောင်းချထားလိုက်ခြင်းအဖြစ်ရခိုင်ကကဘာလက်ခီးသွားတွေနဲ့စီးကားခဲ့တဲ့သမိုင်းဝင်ရှေးဟောင်းမွေနစ်တွေစူဝေးရာမြောက်ဦးမြို့ကိုတောင်ချက်ကက်သွားစီပါတယ်မြောက်ဦးမြို့ကလူငယ်တွေဟာသူတို့အင်တာနက်သုံးကျင်တဲ့အခါ Wi-Fi ရတဲ့ဟိုတယ်ကြီးတွေမှာအေးအေးတုခတ်ကိုဈေးကြီးကြီးနဲ့ပေးဝယ်တောက်ကသုံးကြပါတယ်အင်တာနက်သုံးပြီးသွားတဲ့အခါမှာတော့သူတို့ရလာတဲ့ Wi-Fi password လေးတွေကိုအခြားမိတ်ဆွေတွေကိုမျှဝေပေးကြပါတယ်အဲ့ဒီလိုနဲ့နေဝင်ဖြိုးဖျက်အချိန်တွေရောက်ရင်ဟိုတယ်ကြီးတွေနားမှာလူငယ်လူရွယ်တွေဟာမိုဘိုင်းဖုန်းလေးတွေကိုစီနဲ့အင်တာနက်သုံးခွင့်ရကြပါတယ်။လူငယ်တယောက်ကတော့သူတို့မျိုးရဲ့အစွန်တောင်ကုန်းတစ်ခုပေါ်မှာအင်တာနက်အနည်းငယ်မီတဲ့နေရာလေးတစ်ခုရှိကြောင်းပြောပြလာပါတယ်။အင်တာနက်အမောင်းချထားခြင်းဟာအစိုးရရဲ့မူလရည်ရွယ်ချက်ကိုအထမမြောက်နိုင်စေတဲ့အပြင်လက်နက်ကိုင်ပဋိပက္ခတွေပုံမူဆိုးရလာပြီးတော့အပြစ်မဲ့တဲ့ပြည်သူတွေမှာထိခိုက်နစ်နာမှုတွေပုံမူရှိလာတယ်လို့ကိုခိုင်ကောင်းဆန်ကမှတ်ချက်ပြုခဲ့ပါတယ်။
ပိတ်တယ်လူကထားက right to information ပေါ့ကျွန်တော်တို့ဒီလူတွေမှာဒီသတင်းရှယ်လက်ရပတ်ခွင့်ဆိုတာဒါမရဘူးပိတ်ပင်ရှင်းခံရတယ်ဆိုရင်ဒါလူခွင့်ရရှိုးပေါက်တာပဲဆိုတာကိုတိဖို့လိုတာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ကျော်လင်းထွန်းဇာနီနဲ့ Jared တောင်နေလို့ဖြစ်ပါတယ်အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုးအံတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Terror ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
် Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာပါစပိုင်းဆိုင်ရာချွေရမှုတွေအတွက်တောင်းပန်အပ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 935လိုင်းနူမီတာ40 kHz 983ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စနေညရဲ့ VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်အလှည့်ရောက်လာပါပြီရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုအကြီးကျယ်ဖြစ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ကုလသမဂ္ဂမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ တရားရုံးမှာတရားစွဲဆိုလိုက်တဲ့အပေါ်မြန်မာနိုင်ငံကနေပြီးတော့ဘယ်လိုဥပဒေကြောင့်ရခုခံကာကွယ်သွားမလဲဆိုတဲ့ရှေ့ဖြစ်လာမဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးထားတာပါကုအောင်လွင်ဦးကအစီအစဉ်တင်ဆက်တာပါ
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံအပေါ်နိုင်ငံတကာဥပဒေနဲ့အရေးယူဖို့ခြေလှမ်းပြင်လာရေးနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အထူးသဖြင့်ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့ဒီတစ်ပတ်ထဲမှာပဲ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးတော့တရားစွဲလိုက်တာရှိတယ်လို့ပဲဒီနိုင်ငံတကာရာဇဝတ်ခုံရုံး ICC ကလည်းမြန်မာနိုင်ငံကအဖွဲ့ဝင်မဟုတ်သင့်တဲ့အောင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကငါအဖွဲ့ဝင်ဖြစ်တဲ့အတွက်စုံစမ်းမှုတွေကိုစဖို့ဆိုပြီးခွင့်ပြုလိုက်တာလည်းရှိပါတယ်ဆိုတော့နိုင်ငံတကာကဒီလိုဥပဒေကြောင်းအရဖိအားတွေတိုးလာနေတဲ့အပေါ်မှာနိုင်ငံတော်များကလည်းအားပေးရတယ်ရှိပါတယ်ဆိုတော့ဒီနိုင်ငံတကာကထင်ရှားတဲ့ဥပဒေရေးအဖွဲ့အစည်းတွေကဒီလိုမျိုးအရေးယူဖို့ပြင်ဆင်လာတာတွေကဘလောက်ထိဖြစ်နိုင်ချေရှိသလဲနောက်ဆက်တွဲအနေနဲ့ရောဒီနိုင်ငံရေးတန်တမာရေးအကျိုးဆက်ဘာတွေရှိနိုင်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ပြည်နယ်ဆွေးနွေးဖို့ဥပဒေပညာရှင်တွေကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့လူခွင့်ရေးရှင်တွေဖြစ်တဲ့ဦးသိန်းသံဦးဖြစ်ပါတယ်နောက်တူကတော့အာရှလူခွင့်ရေးကော်မရှင်ကဒီမြန်မာဥပဒေပညာရှင်ဦးမွန်းလင်းဦးကဆိုတော့နှစ်ယောက်စလုံးနဲ့လေလိုက်မှမှရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုံကိုယ်ရဲ့ဟိုရေဝီယာတုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံရေးပြဿနာတွေကိုဖြေရှင်းပေးရတဲ့ဒီကမ္ဘာတရားရုံးလို့တော့ခေါ်ကြတဲ့ ICJ မှာအခုလိုမြန်မာနိုင်ငံကိုတရားစွဲလိုက်တဲ့အတွက်ပေါ့လေဥပဒေကြောင်းရမြန်မာနိုင်ငံအနေနဲ့ဘလို့စိန်ခေါ်မှုမျိုးတွေကြုံရနိုင်လိမ့်မယ်လို့ရေဝီယာများတုံ့တက်လို့ရမလဲဆရာဦးသိန်းတန်းဦးအရင်ဆွေးနွေးပေးပါလားခင်ဗျဟု
တ်ကဲ့ဗျာဟို ICJ က International Court of Justice ပေါ့နော်ဒါကုလသမဂ္ဂရဲ့ Judicial Organ ပေါ့နော်ဒါတခုပြီးတော့ပေါ့ဒါကမ္ဘာ့ကုလသမဂ္ဂအဖွဲ့ကြီးရဲ့တရားဒီ World Court လို့ခေါ်တရားရင်းဖြစ်တယ်ဒီပေါ်မှာတင်ခါတာမကောင်းဘူးဗျ ICC နဲ့ဆိုးတယ်ဒီကောင်ကဒါဒါ state party ဆိုတော့ဘာလို့လဲဆိုတော့ဒီ1948ဒီကုလသမဂ္ဂအဖွဲ့ကြီးပေါ်ပေါက်လာပြီးတဲ့နောက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းကဒီဒီကိုဘနော် ICJ ရဲ့ statute မှာပါစာချုပ်မှာပါဝင်တဲ့အဖွဲ့ဝင်ဖြစ်တော့စီနောင်မှုပိုရှိတာပေါ့နော်ပိုရှိပြီးတော့ဒါကြီးတင်လိုက်တဲ့ဟာမှာကကျွန်တော်တို့တိုင်းပြည်ရဲ့ပုံသိက္ခာထိခိုက်တယ်နောက်တစ်ခါကိုကျန်နေပေါ့နော်ဟိုနောက်ဆက်တွဲကျူးဆက်တွေလည်းအများကြီးရှိတယ်အဲ့ဒီကိစ္စကတော့ဖြစ်ရင်ကျွန်တော်တို့ခက်တယ်ပဲခတ်တော့ပေါ့ပေါ့နော်ဟိုစဟိုဒီစပေါ်ပေါက်ဆွဆွဲခံရတော့ကဖြစ်ခဲ့တာမဟုတ်ဘူးမရှိဘူးဆိုပြီးတော့ဟိုမျက်စိစုံမိတ်ရင်းနဲ့ပြင်ပြနေတာမျိုးမဟုတ်ပဲနဲ့စနေတကြပဲနော်ပေါ်ပေါက်လာတဲ့အချက်တွေနောက်ဆက်တွဲအကျိုးဆက်တွေကိုညှော်ပန်းပြီးတော့ဥရီနဲ့အပြီးပဲတိတိကျကျထုကြည်ဖြစ်ရှင်သင့်တယ်လို့ကျွန်တော်ထင်တယ်
โอเคကျေးဇူးပါဆိုတော့ဆရာဦးမင်းလွင်ဝင်အမြင်ရောခင်ဗျာအခုကျွန်တော်တို့ဒီ ICJ မှာတရားစွဲလိုက်တဲ့ကိစ္စဟာကျွန်တော်တို့ဥပဒေကြောင်းအရဘယ်လိုစင်ကုန်မှုတွေကြုံရနိုင်တယ်လို့များသုံးသပ်နိုင်မလားခင်ဗျာ
ဥပဒေကြောင်းအရကတော့နိုင်ငံတကာယဉ်ကျေးမှုတလီထုံးတမ်းနေရပြဋ္ဌာန်းထားတဲ့ဥပဒေကိုလိုက်နာပါမယ်ဆိုပြီးတော့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်အပြည်ပြည်ဆိုင်ရာဥပဒေအရဆက်မှတ်ထားတဲ့စီမံစည်းကမ်းနေလိုက်နာဖို့လိုတော့ပါနော်အဲ့လိုလူတဲ့အခါမှာအစိုးရပြောသလိုမျိုး ICJ ကနေပြီးတရားစွဲခံရတဲ့ကိစ္စမှာ ICJ ကတော့ကျွန်တော်တို့ဒီနိုင်ငံချင်းချင်းဖြစ်ပွားကြတဲ့ကိစ္စရဲ့ဒီပေါ်မှာမူတည်ပြီးတော့ရည်ယူဆောင်ရွက်ကြတာတော်တော်များပါတယ်အဲ့တော့လူပုဂ္ဂိုလ်တူချင်းအနေနဲ့ရည်ယူဆောင်ရွက်တာကတော့ဒီ ICC ပေါ့နော်အဲ ICT ပေါ့အဲ့ဒီလိုမျိုးဥပဒေတွေကနေပြီးတော့ဆောင်ရွက်ကြတာလည်းများတယ်အဲ့တော့ဒီ international code of justice မှာတရားစွဲခံရတဲ့အတွက်နိုင်ငံအတွက်တော့သိက္ခာကျတာပေါ့ဗျာနောက်ပြီးတော့ဒီအပြည်ပြည်ဆိုင်ရာမှာလည်းအရှိရစရာဖြစ်တယ်နောက်တကမလူအပ်ပဲနဲ့ဖြေရှင်းရမယ်ကိစ္စတွေတော်တော်များများပေါ်လာမယ်ပြည်အပြည်မှုတွေရင်ဆိုင်ရမယ်စတဲ့ဥဒါတွေဖြစ်လာလိမ့်မယ်လို့ပဲကျွန်တော်ကတော့စမ်းမိကြပါတယ်
โอเคสรุปดีตะเกลุเมีย ICJ ก็ช้องနိုင်ပေါ့လေတခုခုဆုံးဖြတ်ခဲ့မယ်ဆိုရောနောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်လဲ
အဲ့ဒီလိုမျိုးช้องနိုင်ရေလို့တော့ပေါ်တဲ့အထိ ICJ ကဆုံးဖြတ်ပြီးမှာမဟုတ်ဘူးဗျ ICJ ကတော့အပြည်ပြည်ဆိုင်ရာနိုင်ငံသဘောတူညီမှုတွေရအောင်ညီနိုင်ပြီးမယ်ဆောင်ရွက်ပြီးမယ်တဲ့လိုက်နာဖို့ရှိတဲ့နိုင်ငံကမိမိရဲ့တာဝန်ကိုလိုက်နာဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဒါတွေကအဆင်ပြေသွားမယ်ဒီမျိုးရှိပါတယ်အစိုးရပြောတဲ့မျိုးအနိုင်ရှုံးဆုံးဖြတ်ကြည့်ကြည့်တော့သူ့မှာအပြစ်ပေးနိုင်တဲ့အခွင့်အာဏာလည်းမရှိပါဘူးအဲ့တော့အဲ့ဒီလိုမျိုးတော့ဖြစ်လာနိုင်မယ်လို့ကျွန်တော်မထင်ပါဘူ
းဟုတ်ကဲ့ဆိုတော့ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျာအခုတကယ်လို့သာ ICJ ကစစောလေကွန်မင်းလွင်ပြောသလိုပေါ့လေတစုံတရာအဆုံးဖြတ်ပေးမယ်နောက်ပြီးတော့ဒါတွေကိုဟိုအထူးဖြင့်မြန်မာနိုင်ငံဆိုမြန်မာနိုင်ငံအဖွဲ့ဝင်လည်းဖြစ်တော့လိုက်နာမယ်ကိစ္စမျိုးတွေကိုဟိုတတ်မှတ်လိုက်မယ်ဆိုလို့ရှင်ဒါတွေကို ဟိုမလိုက်နာခဲ့ဘူးမလိုက်နာနိုင်ဘူးဆိုရင်နောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်တယ်လို့များဆရာအနေနဲ့သုံးသပ်မိလဲခင်ဗျာ
ဟိုတော့ကြောင်းရဲ့အဲ့ဒါအစ်တီတီကအစ်တီတီကဒီစုပ်ရက်ချက်ကကျွန်တော်တို့ဒီလိုတိတ်ချင်းကိုစီတိုင်းနဲ့သုံးမျိုးရှိတာပေါ့နော်စီတိုင်းနဲ့သုံးမျိုးရှိတယ် content charge ဒီလိုတိတ်ချင်းပေါ့ဗျာဒါအရင်းပွားတဲ့ဟာအရင်းပွားတဲ့ဟာဒီကတော့ incidental delegation ဆိုတာကကျတော့ဒီဖြစ်စီဖြစ်ရဒီပေါ်မှာလည်းဇာတိကတူဒီလိုမှဖြစ်တဲ့အရင်းပွားမှုဖြစ်တယ်ဒါဇာတိကချက်ကတော့ဒီ advisory opinion ပေါ့ဒါတော့ CMJ ပေးတာကိုဒါကတော့အပေါ်ကြီးတွေကဒီကတောင်းတဲ့ဥရိဒက္ခနာတွေပေါ်မှာအထင်မြင်ချက်ပြီးရေးစာဆုံးဖြတ်ချက်ပြီးတာပေါ့။ဒါဒီကကျွန်တော်ဒီပထမအားရမှာကျွန်တော်ဂျုံးမှာပေါ့နော်။ပထမအားရကဂျုံးမှာဆိုတော့ဒီကိတော့ကျွန်တော်တို့ဒီမှာဆုံးဖြတ်ချက်ချလို့ ICJ ရဲ့ဟာကိုဒီကျွန်တော်တို့ပါတီတစ်ခုကမလိုက်နိုင်ဘူးဆိုရင်သူကဒီကုလသမဂ္ဂ Security Council ကိုရောက်။ဒါပေမဲ့ Security Council ရောက်ပြီလေ Security Council ကလည်းပဲဖြုတ်ဆဲအပေါင်းချလို့တော့ဒီလိုတော့မရဘူးလေ။အဲ့တော့ပထမ delegation ကကျွန်တော်တို့က consent နဲ့သွားတာ။အပြင်ကပြောမှာတစ်ပတ်သဘောတူညီနေသွားတာဆိုတော့ဟိုတကယ်တကယ်ဥပဒေပြဿနာရနောက်ဆက်တွဲနေတယ်မဖြစ်နိုင်ဘူးကျွန်တော်ထင်တာဒါလေးနဲ့တိုက်ကြည့်ရအချက်အကျအကျိုးနဲ့ဖြစ်ပြီးတော့ဆွတ်ဆွဲကြည့်ကျန်တဲ့စိုက်ပေါ့နော်တကယ်ဒီလူသားဘာမှတော့ဒီလိုလိုတက်ခဲ့တယ်ဆိုတော့အဲ့ဒီကကျွန်တော်နာဇီကိတလာတို့ဘာလို့လဲတရဏဇာတွေရဝန္တာတို့တရဏဇာဖြစ်သွားပြီးရင်ကျွန်တော်တို့ဘာမှနောက်ကဒီနိုင်ငံတကာဖွဲ့စည်းတွေကစန့်ချင်နေလာမယ်အဲ့တော့တခါအဲ့လိုပေါ့ရင်းနှီးတော့နာမည်ကိုတားကြမယ်ဆိုတော့သူ့ဝိုင်းဆိုင်ကမလူလားအပ်တဲ့ပြဿနာတွေစံတမန်ဆိုင်ရာအချက်အကျိုးအကျိုးနဲ့ဖြစ်လို့ဒီကယ်ဖြစ်လာနိုင်တယ်ဥည်ရောက်နေရတော့ဦးလေးကောင်ပြေလေဝင်ပြီးတော့လုံလုံရမယ်နေတာရှိပါဘူ
းဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရောစာရီလည်းတော်တော်များရှိနေပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုအလှည့်ပေးခြင်းပါတယ်အရင်ဆုံးတစ်ယောက်ကတော့ကနေဒါနိုင်ငံကဦးညွန့်လာဖြစ်ပါတယ်ဦးညွန့်လာလည်းဆွေးနွေးကြတာရှင်ဆွေးနွေးလို့ရပါတယ်ခင
်ဗျဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတော်ကနေပြီးတော့အစင်းစင်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့စိုးရိမ်ပူပါမိပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စကနိုင်ငံရဲ့ဂုဏ်သိက္ခာနဲ့နိုင်ငံသားအလုံးရဲ့ဂုဏ်သိက္ခာကိုတိုက်ကြိုက်လာလို့ဖြစ်ပါတယ်။တကယ်တော့ဒါဘယ်သူမပြုမိမိမှုလို့ဆိုရပါမယ်။အဲ့နဲ့ထွင်လို့ရတဲ့ကိစ္စကိုပစိမ့်နဲ့ထွင်ရမယ့်အခြေအနေမျိုးရောက်လာလို့ပါပဲ။တကယ်ဖြစ်ပုံကတော့ကျက်တော်အနေနဲ့ငရုတ်သီးအစိမ့်ပေါင်းပြီးလို့နှစ်ဦးစလုံးတွဲပြီးအထောက်ခံရတာဖြစ်ပါတယ်။အဲ့လိုထောက်ခံတော့အခုတော့ဘူးစက်ပူလောင်ဖြစ်နေရတာပေါ့ဗျာ။နိုင်ငံတကာရဲ့အမြင်သဘောထားတွေကလည်းဥပဒေပိုင်းဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာသက်ဆိုင်ရာတာဝန်ရှိရဲ့အားနည်းချက်ချုပ်နှိမ့်ချက်ပြက်ကွက်မှုအာဏာနဲ့အင်အားကိုအလွန်ကျွံသုံးစွဲမှုတွေကစပြီးတော့ပြဿနာကြီးထွားလာတာဖြစ်ပါတယ်။အထူးသဖြင့်ဒီ Universal Declaration ခေါ်တဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ကြီးညာစာရန်ပါအချက်အလက်တော်တော်များများကိုချိုးဖောက်နေပါတယ်။ချိုးဖောက်လဲချိုးဖောက်ခဲ့ပါတယ်။အဲ့ဒီကြီးညာစာရန်ပါအချက်တွေကတော့ဥပမာအပိုက်၁အပိုက်၄၃၅၉၇၃၅၆၈၂၀၂၁ဒါရီကိုချီချင်းအချင်းသိတာနိုင်ပါလေပြည်သူများလည်းသိရှိဖို့လိုပါလေမိုးရိုးပြေတာကိုထလန်းနဲ့ကာလို့မရနိုင်ပါဘူးဒါကြောင့်တက်ဆိုင်ရာတာဝန်ရှိသူများအနေနဲ့ရင်းချက်ဖို့လိုပါလေရင်းချက်တယ်လို့ဆိုလိုတာကိုရင်းစာနားလည်ဖို့ရှိဖို့လိုတယ်လို့ပြောတာပါနောက်တစ်ခုကအာဂရိတရားလေးပါးကင်းစင်နဲ့ဆန္ဒတော်သားဗျာမောဟတရားတွေကင်းဝေးပြီးတော့ဆောင်ရွက်ခြင်းအပြင်ပြည်သူလူထုရဲ့လွတ်လပ်မှုလုံခြုံမှုနဲ့ငြိမ်းချမ်းသာမှုကိုပေးနိုင်မှာဖြစ်တယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးလာညွန့်ဆွေးနွေးတာကျေးဇူးပါဆိုတော့ဒီဦးလာညွန့်ဆွေးနွေးသွားတဲ့အထဲတွေကအချက်တစ်ချက်ကိုကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ကိုဆွေးနွေးစေချင်ပါတယ်ဆောစောဦးလာညွန့်ထောက်ပြသွားတဲ့အချက်တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအဲ့နဲ့ထွင်ရမှာဟိုပေါ့စင်နေပေါ့ရတဲ့အဖြစ်ကိုရောက်သွားတာပေါ့လေဆိုတော့ကျွန်တော်တို့ဒီလောက်ခြေနေသည့်ဟိုနိုင်ငံတကာဒီဥပဒေတွေနဲ့ဒီနိုင်ငံတကာဟိုတရားရေးအဖွဲ့အစည်းတွေကအရေးယူမဲ့အဆင့်ထိရောက်ခဲ့ရတာဘာကြောင့်လဲကိုမင်းလုံအရင်ဆွေးနွေးပါလားခင်ဗျ
ကဲဒီရခိုင်ရဲ့နောက်ခွဲချမော်နော်ဒီဘင်္ဂါလီစပြီးတော့ပြဿနာဖြစ်တဲ့ဥတိန်စိန်တို့လက်ထက်ကြေရတစ်ခါစဖြစ်ပြီးနောက်တစ်ခါအာဒီဆိုတာတက်လာတဲ့အခါကျတော့တစ်ခါထပ်ဖြစ်တယ်အဲ့ဒီလိုနှစ်ခေါက်ဖြစ်တဲ့အချိန်မှာဒီဥသာပေါ့နော်လက်နက်ကင်အင်အားစုတွေကနေပြီးတော့အင်အားလုံးဂျုံသုံးဆွဲတွေပို့ပြီးတော့ဆွဆွဲချက်တွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံတကာကလည်းအခုတရားစွဲဆိုတဲ့အဖွဲ့ကြီးတွေမှာကလည်းယူသားမှုမရှိတာတွေကျွန်တော်တို့တွေ့ရတယ်။ဒါကြောင့်လည်းဆိုတော့ဒီလိုမျိုးတိုက်ပွဲတွေစဖြစ်လာအောင်ဘယ်သူတွေကဖန်တီးရလဲဆိုတဲ့အချက်ကိုလုံးဝပုံမထားတဲ့အချက်ကတော်တော်စိတ်ဝင်စားဖို့ကောင်းတယ်။နောက်ဒီအာစာစံဖက်တီဝင်ပြီးတဲ့အတွက်ရဲကင်းစခန်း30ကျော်ကြရတယ်၊လူတွေတော်တော်များများပြေတယ်၊ဖ ချိန်တူရောက်ပြီးရဆက်ရခက်ခံရနေဆိုတဲ့ကိစ္စရဒီကမပေါ်လာဘူးအခုဆွဲထားတဲ့ဥစ္စာဒီမှာလူရအမမောင်းနှင်ခံရတယ်သူတို့ရွာပနေတာစီတယ်ဆိုတဲ့ဥစ္စာတွေပဲပါတာဖြစ်တယ်အတုတော်လေးပေါ့ဗျာထားပါတော့အဲ့တော့ဒီလက်နဲ့ကိုင်းရာစုဖွဲ့ကနေပြီးတော့တမတော်ကနေပြီးတော့အင်အားကျုံသုံးသွဲလို့လူတွေပြေးကြတယ်တမတော်ကလည်းအေးအေးဥပ္ပိပီးတယ်ဆိုတယ်လို့ပြောတယ်ဤလေကျင်ညာတယ်သို့တော်လည်းပဲအဲ့ဒီလိုအေးအေးဥပ္ပိပီးတာကဝင်လင်းမြင်သာမှုမရှိဘူးနိုင်ငံတကာကိုရှင်းရှင်းလင်းလင်းပြီးအောင်ထားပြတာကြီးမတွေ့ရဘူးဒါကြောင့်အခုလိုမျိုးဖြစ်လာတယ်လို့ကျွန်တော်ယူဆတယ်နောက်ပြီးတော့တခါဒီလုပ်ငန်းတွေမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့အိုထိတ်ပိုင်းကောင်းဆောင်ကြီးတွေကိုလည်းအေးအေးဥပ္ပိပေးလိုက်တယ်ဆိုတာကတာဝန်ကနေအနာပေးလိုက်တယ်နေပြောင်းလိုက်တယ်ပြီးတော့တခါတမတော်ရဲ့အရန်အင်အားတွေမှာပြန်ထည့်ထားတယ်ဆိုတော့ကလူတွေရဲ့အမြင်မှာဒါလူတွေတလို့တတ်ခံရတာတော့မှသူတို့ကဘာမှမဖြစ်ပဲအရန်အင်အားတွေမှာတော့အခုချိန်ကြီးဆက်လက်ရှိပြီးတော့လာကစားနေတော့တာဝန်ထမ်းဆောင်နေတော့မှာလားဆိုတော့အမြင်ကြီးကအခုလိုတဖြည်းဖြည်းနဲ့တဝင်းငွေနဲ့လောင်လာတဲ့ကိစ္စဒီဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဆရာဦးသိန်းသန်းဦးရောခင်ဗျာအခုကိုမင်းလွင်ဦးကတော့ပြောသွားတာကျွန်တော်ဒီဖြစ်ပျက်ထိရောက်လာခဲ့တာကတော့ဟိုဖြစ်သွားတဲ့ကိစ္စတွေမှာဒီပွင့်လင်းမြင်သာမှုတွေတာဝန်ယူမှုတာဝန်ခံမှုတွေအားနည်းရာနေအခုအခြေအထိဆက်ရတယ်ဆိုတော့သဘောကိုပြောပါတယ်ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျာ
ဟုတ်ဒီဟာနဲ့ဖြစ်တယ်တပည့်ဒါပေမဲ့ဟိုအဓိကကြားတယ်ကတည်းကဒီလိုပေါ့ဗျာဟိုဆွဆွဲတန်နေတញ្ញញံဖြစ်လာတဲ့အခါကျတော့ဆွဆွဲတန်ကလည်းကျွန်တော်တို့တိုင်းပြည်မှာ1948လွတ်လပ်ရေးပြည်တွင်းစစ်ဖြစ်ကြတဲ့ကဒီ150ကျော်လောက်ဆွဆွဲချက်တွေကြားတာအခုမှကြားရမှာဒါရခိုင်ကိစ္စမှာကလည်း UIC ကဒီရခိုင်ကိစ္စမှာသူဒီသူအမျိုးသားတွေနဲ့ပတ်သက်လို့ပြောလာလို့ပေါ့ဗျာဆိုချမ်းပြည်နယ်မှာလည်းကျွန်တော်ကြားလာပဲကချင်ပြည်နယ်မှာလည်းကြားလာပဲဒါမျိုးတွေကြားခဲ့တာပေါ့ဗျာဒီမှာကျိုးနေပါပြီဟိုဒါကြေတနာကဒီစစ်တမ်းရောက်လာတဲ့အချိန်မှာကုလသမဂ္ဂက fact finding mission လာတယ်နော် fact finding mission လာတဲ့အခါကျတော့တင်းတာကိုပူပေါင်းကူညီရမယ်စာတင်းတယ်လက်ရှိပုံစံတွေညင်းတယ်လက်မခံဘူးအဲ့ဟိုကဝန်ကြီးပြီးသွားတယ်ဒီအကျိုးဆက်ကိုပြည့်ရည်လေးလေးပြောတာဒီလိုလက်မခံခြင်းရဲ့အကျိုးဆက်ကိုဝန်လာတယ်ကျွန်တော်စဉ်းစားလို့မရဘူးကိုကအကျိုးလုံးတစ်ခါဘူးဒါကျွန်တော်ဘက်ကကိုယ်ကိုယ်ဒုံးပိတ်ရင်းတာမဟုတ်ဘူးဒါလက်ညှိုးတဲ့ကောင်ရွေတာကမရှိဘူးတက်ကြဲတစ်ချောင်းမှမီးလို့ရှုပ်ခဲ့ဘူးဘာမှမကြည့်လို့အဲ့လိုမကြည့်လို့ညီဘာကြောက်ဖြာရှိလေဗျာတိုက်ကြည့်တဲ့ဝင်အစ်စ်ခံလိုက်ပေါ့အဲ့လိုအစ်စ်မခံဘူးဆိုတဲ့အခါကျတော့တစ်ခါကပြောစရာတွေတိုက်ရှိတာအဲ့လိုအစ်စ်မခံဘူးကိုဖာကိုပေါ်ကိုဟီယာနန်ကောမချင်းဖွဲ့တယ်အဆုံးပိုင်းကောမချင်းနေကိုတဘောတယ်ကိုဖွဲ့ကြတယ်ဒါကိုတိုက်ကြည့်တဲ့မှာကိုသားဖြစ်တဲ့ကိစ္စအဖေးအဆုံးမစကြမျိုးပေါ့ဗျာအဲ့လိုအခြေအနေမျိုးနိုင်ငံကဘယ်ကြည့်နေပါ့မလဲတကယ်ကတော့အဲ့ဒီလိုပေါ့အဖြစ်စင်နေပတ်တယ်လို့ဝင်ရောက်သတိခံကြရမှာပေါ့ဟုတ်ကဲ့ကူကဒီတခြားလူကြီးကတော့ဘယ်မှာကျွန်တော်တို့အသိစိတ်ကဘာမလို့ခုခုလေးညီလုံးကအဲ့ဒါလို့ပြောလို့ရှိရင်အစ်စ်ခံအဲ့ဒီလိုအစ်စ်မခံတဲ့အတွက်အနဲ့ထွင်းရမှာပေါ့စိနေဆင်းတဲ့အတွက်နဲ့အဆင့်ရောက်လာတာတကယ်တမ်းညီမှုပေါင်းဆောင်ရပြီးတော့ကျွန်တော်တို့ဒုက္ခဆောင်ရမယ်ဒါကတော့ကျွန်တော်စစ်ဖြစ်တဲ့နေရာမှာနော်ခုနဆရာမြင်းလုံးပြောတဲ့ဘက်ကလည်းဝင်တိုက်တယ်ဒါဒီရက်ဆန်း30ကျော်တက်ကြအောင်တိုက်ခဲ့တယ်ဒီဒါမယ်ဒီဘက်ကပြန်တာပဲတိုက်ကြတယ်သူလီသေးလိမ့်မယ်အဲ့ဒါဓမ္မတရားသားတွေပါကြတာဗျာကြည့်မှုကရှိပါလေရှိလို့ရှိရင်တရားစုတွေနဲ့အရေးယူသွားဖို့လိုတယ်ဖုံးတာကိုယ်ကြနေလို့ဒီလူတွေကကိုယ်ဝန်ထမ်းတွေကကိုယ်သက်ပြင်းပြီးနေရှိတာတလို့ရပါဗျာကြီးကြီးတဲ့လူအဖွဲ့ဒီမှာတော့အဲ့ဒီလိုလုပ်လို့မရဘူးနိုင်ငံစီးနေတဲ့အားဝင်လို့လို့မရဘူးအဲကျွန်တော်တို့ကဒီမှာဒီလိုဦးရေရှိရတာတမတော်ဆို1950ခုတမတော်ဦးရေရှိတယ်ဒီဦးရေရှိဒါနဲ့မယူစင်ကဝေးဦးကြည့်ဒီလိုရတယ်အဲ့လိုဒီလိုပြီးတော့ပေါ်ပေါက်ရေးရေးယူပါအဲ့ဒီလိုစိတ်ပဲနဲ့လက်ရှိစိတ်ပဲနေပြီးတော့ခုနကမှလည်းပူပေါင်းဆောင်ရွက်မှုမဲ့ခဲ့တဲ့အကျိုးကျေးဇူးကခုနောက်ဆက်တဲ့ပြဿနာကျွန်တော်မြင်တယ်အဲ့လိုဒီနေ့မှာကျွန်တော်တန်လျာတော့ရှိပါတယ်ဘာကြောင့်လဲဒီကိစ္စတွေတာဝန်ခံဆောင်ရွက်နေတဲ့လူတွေဟာအဓိကကြတဲ့လူတွေဟာဟိုအရင်အစအစရတစ်ခက်တည်းကအဲ့ဒီဒီရဲ့တကယ်ကိုလက်ယုံဒီလက်ကင်တုတ်ဒီဖြစ်ခဲ့တော့အဲ့ဒီလူတွေပြန်ဆုံးပြီးတဲ့အခါမှာဒီလူတွေကများတိုက်ပြီးကြက်နာကိုမကြည့်ကြအောင်လုပ်ပြီးသလားဘယ်လိုကြံပေးသလားကျွန်တော်တကယ်ရှိပါ့မယ်
ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဓာတ်ရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလက်ရှိပါတယ်အခု Facebook ကနေဓာတ်ရိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လို့လည်းဖော်ပြချင်ပါတယ်တယောက်ကတော့ဦးတူးဆိုတဲ့အကောင့်မှာသူကတော့စစ်တပ်ရဲ့လူရွက်ကအတော်ဆိုးပါတယ်တရားစွဲတာကောင်းပါတယ်ငါတို့စုံစမ်းစစ်ဆေးနေပါတယ်ဆိုတဲ့စကားကလည်းဘလို့မှယုံစရာမရှိပါဘူးဆိုပြီးတော့သူတန်တဲ့ရောက်ပြောသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီနောက်ထပ်တရားဆွေးနွေးမဲ့လူတယောက်ကိုလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံကိုတန်းမောင်ပါကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးသူအဖေဘာမောင်သူကဲတော့ပြီးတော့စုံစမ်းမဲ့စစ်ဆေးမဲ့ဆိုပြီးတော့ဘာမှလည်းပမာဏမှာအပေါင်းနဲ့မပေါ်ခဲ့ပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒါကြောင့်နိုင်ငံတကာတရားဆွေးရဆိုတော့
ကိုတမ်းမောင်ဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့ဒီစာရီနဲ့ပေးဖို့ဆွေးနွေးထားတာတွေကိုလည်းဖော်ပြချင်ပါတယ်တူဦးကတော့ဒီဦးစိန်မောင်မှာမိထီလာမျိုးပါနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာနိုင်ငံကို ICC ခုံရုံးတင်ပြီးတော့တရားစွဲဖို့လုပ်ခဲ့ကြတယ်မအောင်မြင်ခဲ့ဘူးအခု ICJ တရားရုံးတင်ပြီးတော့တရားစွဲတာကိုပြောင်းလုပ်ကြတယ် ICC တင်ဖို့လဲ OIC ကတွန်းအားပေးခဲ့တယ်အခု ICJ တင်တာကလည်း OIC ကပဲကြိုးပမ်းနေOIC အဖွဲ့ဝင်ကမ္ဘာကတရုတ်လိုလိုပြီးတော့ဆွဲချက်တင်နေ OIC ဩဇာမကင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေနဲ့ဥရောပနိုင်ငံတွေကလက်ခံနေကြတယ်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်တယ်လူမျိုးရုံးတပ်ဖြတ်မှုတွေလုပ်တယ်လို့ဆွဆွဲကြတယ်အမေရိကန်ရုရှားတရုတ်တို့နဲ့တခြားနိုင်ငံတို့ကလူမျိုးရုံးတပ်ဖြတ်မှုဆိုတာကိုတဘောမတူကြပါဘူးအခုကမ္ဘာကမြန်မာနိုင်ငံအစိုးရကို ICJ ကတတ်မှတ်ထားတဲ့လူမျိုးရုံးတပ်ဖြတ်မှုပပျောက်ရေးစည်းကမ်းကိုချိုးဖောက်တယ်ဆိုပြီးတော့ ICJ မှာအမှုတင်တရားစွဲတယ်ICJ မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံအစိုးရကတော့အမှုရင်ဆိုင်ရမှာပဲ။ဒါပေမဲ့မြန်မာနိုင်ငံအစိုးရကလူမျိုးရုံးတပ်ဖြတ်မှုမပြုလုပ်ခဲ့ဘူးလို့အစဉ်တစိုက်ညှင်းဆိုပယ်ချခဲ့တယ်။လူမျိုးရုံးတပ်ဖြတ်ဖို့အမိန့်လည်းမပေးခဲ့ဘူး။စနစ်တကျအစီအစဉ်မှုလည်းမပြုခဲ့ဘူးဆိုတာအမြဲပြောပါတယ်။ဒါကြောင့်အခုတရားစွဲမှုဟာကုလသမဂ္ဂဆွဲတာမဟုတ်ဘူး OIC ကဆွဲတာဖြစ်လို့လက်ခံနိုင်စရာမရှိပါဘူး။နောက်ပြီးမြန်မာနိုင်ငံအစိုးရဆိုပြီးတော့ဝလုံးနဲ့တင်ရိုက်တယ်လို့နာမည်အသက်ဆွဲချက်တင်တာကဥပဒေကြောင့်အရာလက်တွေ့ကျူးလွန်သူမဟုတ်တဲ့သူကိုဆွတ်ဆွဲပြီးတော့ဆွဲချက်တင်တာမမှန်ဘူးလို့မြင်ပါတယ်။မြန်မာနိုင်ငံအစိုးရအနေနဲ့ဥပဒေအကြောင်းအရာအိမ်ကြီးတိတ်ခါရှိရှိအမှန်ကိုအမှန်တိုင်းတင်ပြပြီးတော့ရင်ဆိုင်ခြေပဖြေရှင်းသွားမယ်ဆိုရင်တော့မြန်မာနိုင်ငံတိတ်ခါမကြဘူး။ဆွဲဆိုသူတို့ပဲတိတ်ခါကြမယ်ကိစ္စလို့မြင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စာကတော့ကိုခမောင်လွင်ဆိုပြီးတော့ရေးထားတာပါ။မအေးတန်တာကြောင့်ဖတ်ပြပေးပါဦးခင်ဗျာ။
ကျွန်တော်နာမည်ကခင်မောင်လွင်ပါရခိုင်ပြည်နယ်ကပါဆိုရဲသွားရှင်ရဲ့အစာဖြစ်ပါတယ် ICC မှာမြန်မာနိုင်ငံကိုတရားစွဲလိုက်တာကအမတန်ထူးခြားနေပါတယ်ဘာဖြစ်လို့လဲဆိုတော့ ICC ကတမိုင်းမှာနှစ်နိုင်ငံနယ်နိမိတ်ပြဿနာလောက်ပဲဖြေရှင်းတာပါအခုဟာကျွန်တော် site ဆိုတော့ ICC မှာတမိုင်းဝင်တဲ့အမှုဖြစ်သွားပြီတစ်ဆင့်တည်းမှာ UN ကမြန်မာနိုင်ငံကို ICC ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်း ICC ကို UN ကစုံစမ်းစစ်ဆေးခွင့်ပြုလိုက်တယ်ဒါကလည်းတမိုင်းဝင်ကင်တွယ်မှုဖြစ်နေပါတယ်ဆိုလိုတာကမဖြစ်နိုင်ဘူးလို့ထင်ထားတဲ့အရာတွေကိုတော့မှသူတို့ကဖြစ်အောင်လုပ်နေတာပါလို့ဒီသောရရှင်ကရေးပါတယ်။တစ်ဖက်က EU အထူးကုန်သွယ်ခွင့်ကွန်းနုံခွင့်ရုပ်သိမ်းဖို့လှုပ်တော့မယ်။တခြားတစ်ဖက်မှာအမေရိကန်ပူးရဲအဆိုပြုတင်သွင်းနေတဲ့မြန်မာဥပဒေစံကို UN မှာမကြခင်မှာမဲခွဲဆုံးဖြတ်အတူပြုပေးလိုက်မယ်။အမေရိကန်လက်တော်ကလည်း Burma Act ဥပဒေစံကိုအတူပြုနိုင်တော့မယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတကာနဲ့လက်တွဲမလားဒါမှမဟုတ်ရင်ညှင်းဆန်မလားဆိုတာနောက်ဆုံးအခွင့်အရေးရတာလို့ကျွန်တော်ထင်ပါတယ်။အမှန်တော့ကျွန်တော်တို့မှားနေတာလက်မတွဲမှအချုပ်ချာအာဏာကိုထိပါမှလက်တွဲပြီဆိုရင်အချုပ်ချာကိုကာဝယ်ပြီးသားလို့အဲ့လိုကျွန်တော်နားလည်ထားတယ်ဒီပုံစံတိုင်းသွားမယ်ဆိုရင်တော့စီးပွားရေးနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့အောက်ကိုကျသွားလိမ့်မယ်နိုင်ငံသားတွေကလည်းကမ္ဘာလည်းမှာမျိုးရိုးနဲ့ချီမျက်နှာငယ်သွားလိမ့်မယ်နိုင်ငံပုံရိပ်ကိုမြင့်တင်မှုနိလန်တစ်ခုပဲရှိတယ်အဲ့ဒါကတော့နိုင်ငံတကာနဲ့လက်တွဲသွားယုံမှလို့ခင်မောင်လွင်ဆိုတဲ့ရခိုင်ပြည်နယ်ကသောရရှင်ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့သောတာရှင်နေရဲ့ပိစာတွေပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်လည်းမချခင်ဆုံးသက်တော့မှာဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုရဲ့ဟိုနောက်ဆုံးသုံးသက်ချက်ကိုကြားချင်ပါတယ်ဒါတော့တခြားမဟုတ်ပါဘူးအခုကနိုင်ငံတကာမှာဥပဒေရေးအရာကျွန်တော်တို့အကြက်တွေကြုံလာရတယ်နောက်ဆက်ဆက်သောတာရှင်နေအေဆွေးနွေးရတဲ့သူတွေအထက်မှာလည်းပါပါတယ်ပြည်ရင်းပြည်ပအစဒီပြည်ရင်းထဲမှာစုံစမ်းစစ်ဆေးနေတဲ့ကိစ္စတွေပြောနေဆွေးနွေးတဲ့ကိစ္စတွေကိုတန်တဲ့အမြင်တွေလည်းထင်းထင်းရှားရှားတွေ့နေရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာအခုလက်ရှိကြုံနေရတဲ့ဒီနိုင်ငံတကာမှာဥပဒေရေးအကြက်တွေကိုကျော်လွှားဖို့ဆိုရင်အကောင်းဆုံးဖြေရှင်းနိုင်မဲ့နည်းလမ်းဘာများဖြစ်နိုင်မလဲဆရာဦးတင်းတန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဗျာအကောင်းဆုံးဒီလမ်းကတော့ကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပါပဲကိုတိုင်းပြည်ရဲ့ဂုဏ်သိက္ခာအတွက်ပူးပေါင်းဆောင်ရွက်ပါဥပဒေရတဲ့ဆိုစီးပြီးချင်းနဲ့ပပန်းရင်ပပန်းဘူးမှန်ရင်မှန်တယ်ဗျာဒီလိုရှားပွေးစမ်းတဲ့အရေးကြီးတဲ့ဒီပုဂ္ဂိုလ်ကိုဦးလီနေပြီးသိသွားရမယ် အားဆိုရင်ပြဿနာရှင်းရှင်းလေးပါဒါကိုလုပ်လို့ရပ
ါဟုတ်ကဲ့ဆိုတော့ဦးမင်းလွင်ဦးရဲ့အမြင်ရောခင်ဗျအခုကျွန်တော်တို့လက်ရှိကြုံနေရတဲ့ဟိုနိုင်ငံတကာဥပဒေရေးအကြက်တဲကိုကြော်လွှမ်းနိုင်မယ့်အကောင်းဆုံးနည်းလမ်းတစ်ခုပြောပါစို့ဘာများရှိမလဲခင်ဗျ
လက်ရှိကျော်လွှမ်းနိုင်မယ့်နည်းလမ်းကတော့ရာပြည်အားတွေပေါင်းစုံပြီးနေတဲ့အခါမှာဒီနိုင်ငံတကာကတောင်းဆိုတဲ့ကိစ္စဒီမှာလိုက်လျောနိုင်တဲ့ကိစ္စဒီလိုက်လျောပြီးနိုင်ဖို့ပေါ့နော်ဒါလေးကျွန်တော်တို့နည်းနည်းတော့သူစားနေကြနော်ဘာဖြစ်လို့လဲဆိုတော့ကပြီးခဲ့တဲ့လတုန်းကကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ကအာဆီယံခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အစည်းအဝေးမှာပြောသွားတယ်ကုလသမဂ္ဂမှာဝင်ငွေတွေနေသွားပြီးထောက်ပံ့ငွေတွေမရှိတော့ဘူးအဲဒါကြောင့်ထောက်ပံ့နိုင်မှုအခက်အခဲတွေကြုံလာတယ်ကဘာကြီးမှာလည်းပုံနွေးလာတယ်ကြာပြီးတူထိခိုက်မှုတွေများလာတယ်တော့နောက်ပြီးတော့တခါသဘောကဘီယံနေတွေများလာတယ်အဲ့ဒီအတွဲရမုံငွေတွေမရှိတော့တဲ့အတွဲဒီလိုမျိုးလက်ရှိရင်ဆိုင်နေရတဲ့ကိစ္စရပ်တွေမှာဂရီပေးထားရင်လည်းဂရီပေးထားတဲ့အတိုင်းပိုက်ဆံတွေထည့်ဖို့ပေါ့ဗျာပြောကြတယ်အဲ့တော့တစ်ချက်တည်းမှာပဲဘင်္ဂလားဒေ့ရှ်အစိုးရရင်ဆိုင်နေရတာကလေမူရစီဝါပြဿနာဒူကုံကူးမှုပြဿနာတော့နောက်ပြီးတော့တခါနေဆက်ပြတ်ကျော်ပြီးတော့သူတို့နိုင်ငံအတွင်းမှာပဲအင်းထိုင်ရဥဒေဒီကိုဘင်္ဂလီတွေကကျူးလွန်တဲ့ပြဿနာအစတဲ့ဒုက္ခမျိုးစုံကိုကြုံတွေ့နေရတဲ့အခါကျတော့လက်မခံနိုင်တော့တဲ့အခြေအနေဖြစ်တယ်အဲ့တော့ဥပပေါင်းဆောင်ရွက်ဖို့ကြတော့လေမြန်မာနိုင်ငံကကန့်တတ်ထားတဲ့ကန့်တတ်ချက်ရှိတယ်အားလုံးကိုသဘောမတူနိုင်ဘူးအဲ့ဒါတွေကိုအမြန်ဆုံးညှိနှိုင်းပြီးတော့နိုင်ငံညှိနှိုင်းဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒီကိစ္စကပြင်းပြင်းထန်ထန်ပဲပြီးသွားမယ်လို့ကျွန်တော်တို့ကတော့ထင်မြင်ကြပါတယ
်ဟုတ်ကဲ့ဒီတမက်တစ်ခုရှိတာဒီနိုင်ငံတကာကအဲ့လိုပေါ့လေပွင့်လင်းမြင်သာမှုတို့တာဝန်ယူမှုတာဝန်ခံမှုတွေမှာအားနည်းတယ်ဆိုတော့အမြင်နေကြတော့ဘယ်လိုဖြေရှင်းလို့ရမလဲ
အဲဒါကလည်းဆိုအပ်ပြောသူလူမျိုးပေါ့ဗျာနော်ဟိုဒီမြန်မာအစိုးရဘက်ကအားနေရင်လည်းဘာကြီးအားနေနေလဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကအားနေရင်လည်းဘာကြီးအားနေနေလဲဒါတွေကိုနှစ်နိုင်ငံချင်းချင်းလင်းလင်းဆွေးနွေးပြီးတော့အကောင့်ထဲပေါ်ဆောင်ရွက်ရင်ရပါတယ်ဗျာ
အခုကြဟ
ောမြန်မာအစိုးရပြောတာတမျိုးဟောဘင်္ဂလားဒေ့ရှ်အစိုးရပြောတာတမျိုးဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီလူ9သိန်းကိုဆက်လက်လည်းမကျွေးနိုင်တော့ဘူးကူညီမွေမရရင်သူအနေနဲ့လက်ရှိသူ့နိုင်ငံသားတွေတော်မှာငတ်ပြနေတာဖြစ်တဲ့အတွက်တော်တော်ဒုက္ခရောက်မဲ့အခြေအနေမျိုးဖြစ်တယ်။ဒါကြောင့်အမြန်ခေါ်စီခြင်းလို့ယခုလိုမျိုးဇက်တိုက်ဖိအားတွေပေါ်လာတယ်လို့ကျွန်တော်ကတော့မြင်နေဗျာ
။ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးမင်းလွင်ဦးတင်တန်းဦးကိုရင်ပါဝင်ဆွေးနွေးရသူတွေတောတာရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုရဲ့ဒိုင်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ။
သမ္မတအင်ဂျင်ရဲ့ငွေရှင်ဌာနအကြီးအကဲအရာရှိကြီးတူဖြစ်တဲ့မတ်ဆန်တီဟာသမ္မတဒေါ်နယ်ထရန့်ဘော်ပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းနေတဲ့လွှတ်တော်ကျမ်းစာပွဲမှာမထွက်ဆိုခင်စနေနေ့ကလွှတ်တော်စုံစမ်းမှုရဲ့တကပိတ်မင်းမြတ်မှုကိုဖြေချဖို့လွှတ်တော်ကိုတောင်းရောက်ခဲ့ပါတယ်။သူဟာစီမံခန့်ခွဲရေးနဲ့ငွေရှင်ဌာနမှာကာလတရှိတာဝန်ထမ်းဆောင်နေသူဖြစ်ပြီးလွှတ်တော်မှာလာရောက်ထွက်ဆိုဖို့ပထမဆုံးတောင်းရောက်တဲ့သမ္မတအင်ဂျင်အရာရှိလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်မှာစနေနေ့နေ့လယ်ပိုင်းကဘတ်တစတာကဝေါ်တရစ်စစ်ဆေးရုံမှာတောရောက်ပြီးတော့ဆေးကုသမှုခံယူခဲ့ပါတယ်။ဒါဟာသမရရဲ့ကျမ်းနှစ်ဆင်ကျမ်းမာရေးစစ်ဆေးမှုကိုဆော့ပြီးတော့ပြုလုပ်တာလို့သမရအင်ဗျူကပြောပါတယ်။ဟောင်ကောင်ဆန္ဒပြပွဲဟာငားလာကျော်လာပြီးဖြစ်ပြီးတနင်္ဂနွေနေ့ကတော့အကြမ်းဖက်မှုတွေပိုတိုးလာပါတယ်။ဆန္ဒပြသူတွေကလက်လုံမီးလောင်ဘုံးတွေနဲ့ပစ်ပေါက်ကြတယ်လို့ရဲတွေကမျက်ရည်ရုပ်ဘုံးတွေနဲ့ဆက်မပြတ်ပြန်ပစ်ခတ်နေတာကြောင့်တနင်္ဂနွေမနေ့အစောပိုင်းဟောင်ကောင်တက္ကသိုလ်အဝမှာမီးလောင်နေတာကိုလည်းတွေ့ရပါတယ်။အီရန်နိုင်ငံကဆန္ဒပြသူတွေဟာဘက်ဒက်မြို့လေကောင်ကလွှတ်တော်နဲ့ပြည်ပတန်ယုံအတော်များများရှိတဲ့အခိုင်အမာအကာအကွယ်ရှိနေတဲ့နေရာနားထိစနေနေ့ကလာရောက်ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်တွေကတော့ keep home ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA ရဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းဒိုမီတာ3240 48နဲ့လိုင်းလမ်းမီတာ190အပြင်VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.